Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ February 9ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကို Washington မြို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မဆူမြတ်ပါပါရှင်။မြန်မာနိုင်ငံအနှံ့ကမြို့တွေမှာပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့သတင်းတွေအဖြစ်အစုံနဲ့နောက်ဆုံးရကမ္ဘာသတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။မြန်မာနိုင်ငံမှာအရသာအစိုးရစီကနေအုပ်ချုပ်ရေးအာဏာကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ကတင်းယူအုပ်ချုပ်နေတာကိုမကြေနပ်တဲ့ကန့်ကွက်ဆန္ဒပြမှုတွေမြို့တော်တော်များများမှာဖြစ်ပေါ်နေပါတယ်။ရန်ကုန်မြို့မှာဒုတိယနေ့အဖြစ်လမ်းပေါ်ထွက်ချီတက်ဆန္ဒပြပွဲတွေမှာဆန္ဒပြသူသိန်းခန်းလောက်အထိရှိခဲ့ပါတယ်။ဆန္ဒပြသူတွေဟာလှည့်လမ်းမီးပွိုင်လမ်းစုံမှာဒီနေ့မနေ့အစောပိုင်းမှာစူဝေးခဲ့ကြပြီးဆီယနာရှင်စနစ်ကြားဆောင်ရေးဒီမိုကရေစီရရှိရေးဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ဖမ်းဆီးထားသူတွေအများဆုံးပြန်လွှတ်ပေးရေးစတဲ့ကြွေးကြော်တဲ့တွေနဲ့ကြွေးကြော်ချီတက်ခဲ့ကြပါတယ်။လှည့်လမ်းကနေစတင်ဆန္ဒပြသူတွေအပြင်ရန်ကုန်မြို့တခြားနေရာတွေကနေစူဝေးချီတက်ကြတဲ့ဆန္ဒပြအဖွဲ့တွေဟာမြို့လယ်စုလီအဝိုင်းမှာသွားပြီးတော့စူခဲ့ကြပါတယ်။ပါဝင်ဆန္ဒပြကြသူလူငယ်တွေကဆီယနာရှင်စနစ်ကိုနောက်မျိုးဆက်မကြုံရအောင်လို့ပါဝင်ဆန္ဒပြကြသူတွေကလူငယ်တချို့ကဆွေအနာရှင်စနစ်ကိုနောက်မျိုးဆက်တွေမကြုံရအောင်အခုလိုလမ်းပေါ်ထွက်ဆန္ဒပြရတာဖြစ်တယ်လို့ပြောကြပါတယ်
။ကျွန်တော်တို့အဆုံးဖြတ်ထားပြီးပါကျွန်တော်တို့မျိုးသားမှာကျွန်တော်တို့ဒီအရေးဆောင်လာခဲ့ရတဲ့အတွက်ကျွန်တော်တို့မျိုးသားတွေကတော့အသေးခံပြီးတော့ကျွန်တော်တို့တိုက်ပွဲဝင်ရအောင်။အဲဒီတော့ကျွန်တော်တို့မျိုးသားတွေအသေးခံပြီးတိုက်ပွဲဝင်ဒီအရေးစနစ်ကိုဖျက်သိမ်းမှာကျွန်တော်တို့နောက်မျိုးဆက်တွေကဒီလိုကြီးစနစ်ကိုဖားပြီးတော့မှကျွန်တော်တို့ပို့ပြီးတော့တောင်းတမျိုးသားတွေကောင်းလာရေးတော့ကျွန်တော်တို့လုပ်အောင်ဖြစ်ပါတယ်။ခိုင
်ယူချက်ကတော့
ဒီနေ့ရန်ကုန်မြို့ကဆန္ဒပြပွဲတွေမှာအသက်အရွယ်မျိုးစုံလူရန်စားအလှပေါင်းစုံကလူငယ်တွေကျောင်းသားတွေနဲ့အဖွဲ့အစည်းအသီးသီးပါဝင်ခဲ့တယ်လို့ဆန္ဒပြရာလမ်းတစ်လျှောက်မှာလည်းပြည်သူတွေကရေဘူးတွေအေးအေးတွေနဲ့စားတောက်တွေကိုပေးဝေတာအမိုက်ကောက်ပေးတာတွေရှိခဲ့ပါတယ်။ဒါအပြင်ကျန်းမာရေးအရာအကူအညီလိုအပ်တဲ့သူတွေကိုကူညီပေးဖို့အတွက်လည်းကျန်းမာရေးဝန်ထမ်းတချို့နဲ့လူနာတင်ရင်တချို့အကူအညီဖို့အသင်းဆောင်ပေးခဲ့ကြပါတယ်။ရန်ကုန်မြို့ကချီတဲ့ဆန္ဒပြကြတဲ့နေရာတွေမှာရဲလုံခြုံရေးတွေကတားဆီးပြီးလမ်းပိတ်တာတွေရှိခဲ့ပေမဲ့ဆန္ဒပြသူတွေကအဲ့ဒီနေရာတွေကိုရှောင်ပြီးတော့တခြားလမ်းတွေကနေပတ်သွားခဲ့ကြတဲ့အတွက်ထိတ်တန့်ရင်ဆိုင်မှုမျိုးမဖြစ်တဲ့ဆန္ဒပြပွဲတွေဟာငြင်းငြင်းချမ်းချမ်းပဲရှိခဲ့ပါတယ်။စုလီမျိုးတော်ခမရှိတတက်မှာတော့ရဲလုံခြုံရေးတွေနေရာယူပြီးတော့ပိတ်ထားတာကိုတွေ့ရပါတယ်။အခုလိုရန်ကုန်မြို့အပြင်ပဲခူး၊မန္တလေး၊မုံရွာ၊မကွေး၊တောင်ချီ၊ပေါင်းတယ်၊စည်းကုံ၊ပသိမ်၊မြောင်းမြစတဲ့မြို့ကြီးတွေအပါအဝင်နိုင်ငံအနှံ့ကမြို့တွေမှာလည်းစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာဆိုရင်ထောင်နဲ့ချီတဲ့စိုက်ကယ်စီးဆန္ဒပြသူတွေမြို့ထဲမှာလှည့်လည်တောင်းဆိုဆန္ဒပြကြပါတယ်။နောက်ပါ February 6ရက်တနင်္လာနေ့ကစပြီးတော့ဌာနပေါင်းစုံကဝန်ထမ်းအလုံးအလုံးမစင်းပဲတပိတ်ဖောက်ကြဖို့အတွက်88မျိုးဆက်ကောင်းဆောင်တွေရဲ့ငင်းကြရင်နဲ့ပွင့်လင်းလူပေါင်းကအခြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။စစ်အာဏာသိမ်းမှုကိုဌာနပေါင်းစုံကဝန်ထမ်းတွေစန့်ကျင်အားခံမှုတွေလုပ်နေတဲ့အပေါ်ဝမ်းသာဂုဏ်ယူတယ်လို့ဒီကနေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။ဝန်ထမ်းတွေအလုံးမစင်းပဲစန့်ကျင်အားခံတာဟာအာဏာသိမ်းထားသူတွေကိုကောင်းကောင်းထိုးနှက်နိုင်တယ်ဆိုတာထင်ရှားတာကြောင့်နောက်ပါ February 6ရက်တနင်္လာနေ့ကစပြီးတော့ဌာနစုံကဝန်ထမ်းအလုံးမစင်းပဲတပိတ်ဖောက်ပေးချဖို့အတွက်ပန်ကြားရလို့88မျိုးဆက်ကောင်းဆောင်တွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာပြည်သူ့ဆန္ဒနဲ့ရွေးကောက်တင်မြှောက်ထားတဲ့သမ္မတဦးဝင်းမြင့်သာတရားဝင်သမ္မတဖြစ်တဲ့အတွက်သမ္မတဦးဝင်းမြင့်အစိုးရနဲ့သာတန်ငင်းတပံငင်းဆက်သွယ်မှုတွေကိုဆက်လက်ဆောင်ရွက်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုလုံးမှုဆောင်ဖွဲ့ကအကြေညာချက်ထုတ်ပြန်ပါတယ်။အာဏာသိမ်းစစ်ကောင်စီကဖွဲ့ထားတဲ့အစိုးရအဖွဲ့အဝင်အဖွဲ့အစည်းတွေဟာတရားဝင်မဟုတ်တဲ့အတွက်အဲ့ဒီအဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့လဲ February 9ရက်ဒီနေ့ရက်စွဲနဲ့အကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့တရားဝင်တန်တမာအဆက်အသွယ်ရှိကြတဲ့နိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေကိုရည်ရွယ်တိုက်တွန်းတဲ့အဲ့ဒီကြေညာချက်ထဲမှာမတရားဖမ်းဆီးခံထားရတဲ့နိုင်ငံကောင်းဆောင်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအများဆုံးပြန်လွှတ်လာရေးကိုဆောင်ရွက်ပေးဖို့အတွက်လည်းတိုက်တွန်းချပါတယ်။ဒါအပြင်မြန်မာပြည်သူတွေဒီမိုကရေစီစနစ်နဲ့လူ့အခွင့်အရေးတွေမဆုံးရှုံးအောင်လို့အာဏာရှင်စနစ်မပေါ်ပေါက်အောင်တတိနဲ့ဆောင်ရွက်ပေးကြဖို့လည်း NLD ဗဟိုအလုံးမှုဆောင်အဖွဲ့ကတောင်းဆိုထားပါတယ်။ဆီယနာတင်ရဲ့ပြည်ထောင် NLD ပါတီရဲ့ရွေးကောက်ခံကိုယ်စားလှယ်တွေဟာဖြစ်တဲ့နည်းနဲ့လွှတ်တော်ခေါ်ယူခဲ့ကြပြီးတော့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကိုဖွဲ့စည်းထားပါတယ်။ဒိုင်းဒေတာကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားပြုကော်မတီတွေကိုလည်းဖွဲ့စည်းထားပါတယ်။မေပြည်တော်မှာတော့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်တို့ဆက်လက်ဖမ်းဆီးခံထားရဆဲဖြစ်ပါတယ်။သမ္မတဦးဝင်းမြင့်ကိုအစိုးရတာဝန်ရှိသူတွေထားတဲ့အိအမတ်29နဲ့ဒေါ်ဆန်းစုကြည်ကိုအိအမတ်33မှာဒီနေ့မနေ့အထိဆက်လက်နေအကြေချုပ်ချထားကြောင်း NLD သတင်းနဲ့ပြန်ကြားရေးအဖွဲ့ဝင်ဦးကြည်တိုးရဲ့ Facebook စာမျက်နှာပေါ်မှာဖော်ပြထားပါတယ်။ မြန်မာနိုင်ငံမှာဒီမိုကရေစီနည်းလမ်းကြားရွေးကောက်တင်မြှောက်ခံထားရတဲ့အစိုးရကိုထောက်ခံကြောင်းနဲ့သတင်းချက်လက်တွေလွတ်လပ်စွာရရှိနိုင်ဖို့တောင်းဆိုနေကြတဲ့မြန်မာပြည်သူတွေရဲ့ဆန္ဒပြမှုကိုအမေရိကန်ကအားပေးထောက်ခံတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးသောမတ်စ်ဗိုက်ဒါကပြောကြားပါတယ်စစ်တပ်အနေနဲ့အာဏာသိမ်းယူထားတာကိုဆွံ့လွတ်ဖို့ဒီမိုကရေစီနည်းလမ်းကျရွေးကောက်တင်မြှောက်ထားတဲ့အစိုးရလက်ကိုအာဏာပြန်ပေးဖို့ဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးဖို့သတင်းနဲ့ဆက်သွယ်ရေးကန့်သတ်ချက်တွေအလုံးကိုဖယ်ရှားပေးဖို့နဲ့အကြမ်းဖက်လုပ်ရက်တွေမလုပ်ဖို့အတွက်အမေရိကန်ပြည်ထောင်စုကထပ်မံတောင်းဆိုတဲ့အကြောင်းတပ်အမတ်ကြီးဖိုင်ဒါရဲ့ထုတ်ပြန်ချက်ကိုအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးဒေါင်ဆန်းစုကြည်အပါအဝင်အရတအစိုးရခေါင်းဆောင်တွေကိုဖမ်းဆီးထားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတကာမှလည်းဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်။အမေရိကန်ပြည်ထောင်စုမှဆိုရင်ဝါရှင်တန်မြို့တော်မြန်မာတန်ယုံရှိမြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့တ်မြို့တော်ခါမရှိအင်ဒီယားနားပြည်နယ်အင်ဒီယားနာပလစ်မြို့တော်က World War Memorial Plaza အထက်အမှတ်နေရာတက်ဆစ်ပြည်နယ်အော့စတင်မြို့ကပြည်နယ်လွှတ်တော်အဆောက်အဦရှိတခါဆန်ဖရန်စစ္စကိုမြို့ကကုလသမဂ္ဂ UN Plaza ရှိစတဲ့နေရာစုံမှာစနေနေ့ကဆန္ဒပြပွဲတွေရှိခဲ့ပါတယ်တခြားနိုင်ငံတွေမှာရောက်နေကြတဲ့မြန်မာတွေကလည်းမြန်မာပြည်သူတွေနဲ့တကားတဲ့ဖြစ်တယ်ဆိုတာပြသတဲ့အနေနဲ့တက်ဆာယာနိုင်ငံတွေရဲ့ည၈နာရီအချိန်မှာတံပုံးတွေတည်နေကြပါတယ်။ဗြိတိန်နိုင်ငံကမြန်မာလူမျိုးတွေစနေနေ့ကအွန်လိုင်းပေါ်မှာစုပြီးတံပုံးတီးဆန္ဒပြပွဲမှာ300နီးပါးလောက်ပါဝင်ခဲ့ကြပါတယ်။တခြားနိုင်ငံတွေမှာရောက်နေကြတဲ့မြန်မာတွေကလည်းသူတို့ရောက်ရာနိုင်ငံတွေကအစိုးရရဲ့အနေနဲ့မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးစနစ်အဆုံးသတ်အောင်လို့ကူညီဆောင်ရွက်ပေးကြအောင်လို့ဆန္ဒပြလွှာတွေစာရီးပေးဖို့တောင်းဆိုနေကြပါတယ်ရှင်။
ဒီ American Fan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 19.69 kHz 1535တုံညာ 19.25 kHz 1783တုံညာ 19.32 kHz 9335နဲ့ပထမနာရီဘက်မှာ 19.190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်တောင်အာဖရိကဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်တဲ့တိတ်မပြင်းထန်တဲ့နောက်ဆက်တွဲရောဂါတချို့ကို AstraZeneca ဆီးကုမ္ပဏီကကွယ်ဆီးကအထိုက်အလျောက်ကကွယ်ပေးနိုင်တယ်လို့ကနဦးစံတမ်းမှုရလဒ်တွေအခြေခံပြီးကုမ္ပဏီကစနေနေ့ကကြေညာပါတယ်စံတမ်းမှုကိုအသက်32နှစ်ဝန်းကျင်ရှိတဲ့သူ2000လောက်နဲ့ပြုလုပ်ခဲ့တာပါစံသက်မှုအစောပိုင်းရလဒ်တွေနဲ့ပတ်သက်လို့စီးစံသက်ခံတဲ့သူတွေထဲမှာဆေးရုံကိုတင်ပို့ရတာနဲ့တည်ဆုံးတာမျိုးမရှိဘူးလို့ London Financial Times သတင်းစာကဖော်ပြပါတယ်။ကုမ္ပဏီကတွေ့ရှိထားတဲ့သူတေသနရလဒ်တွေကိုတနင်္လာနေ့မှာထုတ်ပြန်ပေးသွားဖို့ရှိပါတယ်။တရုတ်နိုင်ငံမှာလည်းဒုတိယကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုအတည်ပြုလိုက်ပါတယ်။ Sinovac BioNTech ကုမ္ပဏီထုတ်ကိုရိုနာဗိုင်းကာကွယ်ဆေးကိုတောက်ချာနေတော့ကအတည်ပြုပေးခဲ့တာဖြစ်ကြောင်းအမျိုးသားဆေးနယ် CDC ထုတ်လို့ရေးအဖွဲ့ကစနေနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေနဲ့အသက်အရွယ်ကြီးသူတွေကိုကာကွယ်ဆေးဦးစားပေးထုတ်နိုင်ပေးပြီးရင်ဆေးရတဲ့နိုင်ငံတွေကိုဆေးမျှဝေပေးဖို့ WHO ညွှန်ကြားရေးမှူး Tedros Adhanom Ghebreyesus ကတိုက်တွန်းပြောကြားခဲ့ပါတယ်။အခုထိဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကိုဆက်တဲ့သူ105သန်းနဲ့သေဆုံးသူက 2.3 သန်းရှိပါတယ်။အိန္ဒိယကပေးပို့တဲ့ AstraZeneca ဆေးကုမ္ပဏီ COVID-19 ကကွယ်ဆေး5သိန်းကိုဒီကနေ့ Afghanistan မှာပထမဆုံးအကြိမ်လက်ခံရရှိပါတယ်။ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ရဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေတာဖြစ်ပြီးသတင်းတစ်ပတ်အတွင်းမှာခွင့်ပြုချက်ရမယ်လို့မျှော်လင့်ထားကြောင်း Afghan ကာကွယ်ဆေးထိုးနှံရေးအစီအစဉ်အကြီးအကဲနာဇာရီကပြောပါတယ်။ခွင့်ပြုချက်မရခင်အချိန်ထိဆေးတွေကိုကပူးမြို့မှာတူလောင်ထားမှာဖြစ်ပြီး WHO ခွင့်ပြုချက်ရပြီးရင်ပြည်နယ်34ခုမှာကာကွယ်ဆေးထိုးပေးတဲ့အစီအစဉ်တွေကိုစတင်သွားမယ်လို့သူကပြောပါတယ်။ဝင်ငွေအလေအလတ်ရှိတဲ့နိုင်ငံတွေနဲ့ဝင်ငွေနည်းပါတဲ့နိုင်ငံတွေအတွက် Britain AstraZeneca ဆေးကုမ္ပဏီနဲ့ Oxford တက္ကသိုလ်တို့ပူးတွဲသုတေသနပြုထုတ်လုပ်ခဲ့တဲ့ဒီ COVID-19 ကာကွယ်ဆေးကိုအိန္ဒိယနိုင်ငံ Serum Institute ကထုတ်လုပ်ပေးနေတာဖြစ်ပါတယ်။အာဖဂန်မှာအခုထိ COVID-19 ကူးစက်သူ9500ကျော်နဲ့သေဆုံးသူက2400ကျော်ရှိပါတယ်ရှင်။အစိုးရရဲ့လေယာဉ်စိုက်ပျိုးရေးဥပဒေတွေကိုကန့်ကွက်ဆန္ဒပြနေတဲ့အိန္ဒိယလေသမားတွေကစနေနေ့ကအဝေးကြီးလမ်းမကြီးတွေကိုပိတ်ဆို့ဆန္ဒပြခဲ့ပါတယ်။တချို့နေရာတွေမှာတော့လေထုံဆက်တွေကြောက်တုံးတွေကိုတုံးပြီးတော့ပိတ်ဆို့ခဲ့ပါတယ်။တခြားနေရာတွေမှာအဝေးကြီးလမ်းမတွေပေါ်တက်ပြီးတော့အလံတွေဝေယံကျွကျော်တံတွေနဲ့၃နာရီလောက်ဆန္ဒပြခဲ့ပါတယ်။
ပညာဝတယ်ကမ်းစေကမ်း တဲ့နိုင်ငံလုံးငင်းငင်းချင်းချင်းနဲ့ဆန္ဒပြနေတာဖြစ်တယ်လို့လေတမန်ကောင်းဆောင် Rakesh Ticket ကပြောပါတယ်မြို့တော် New Delhi မှာတော့လူငင်းကြီးတက်ဖွဲ့ဝင်9000နီးပါးချထားပြီးလေတမန်တွေမြို့တွေမဝင်နိုင်အောင် Concrete နဲ့တန်ဆူကြိုးအကာရံတွေချထားပါတယ်မြို့အပြင်ဘက်မှာတော့ဆန္ဒပြသူတွေကနိုဝင်ဘာလနှောင်းပိုင်းကစလို့တပိတ်စခန်း3ခုဖွင့်လှစ်ထားတာဖြစ်ပါတယ်ဆန္ဒပြပွဲတွေညှို့နေသွားလိမ့်မယ်လို့ခန့်မှန်းထားခဲ့ပေမယ့်မကြသေးခင်ရက်တွေထဲလူထောင်ပေါင်းများစွာတပိတ်စခန်းတွေကိုလာရောက်ပူးပေါင်းကြတာကြောင့်ဆန္ဒပြပွဲတွေပိုပြီးတော့အင်အားကောင်းလာခဲ့ပါတယ်အိန္ဒိယအစိုးရပြဋ္ဌာန်းခဲ့တဲ့လေယာဥပဒေတွေကိုမပယ်ဖျက်မချင်းတပိတ်စခန်းတွေကထွက်ခွာမှာမဟုတ်ဘူးလို့လည်းဆန္ဒပြသူတွေကပြောပါတယ်ရှင်အီရန်ပေါ်အမေရိကန်ပြည်ထောင်စုရဲ့အရေးယူပိတ်ဆို့မှုတွေကို February 27ရက်နေ့နောက်ဆုံးထားမရုပ်သိမ်းဘူးဆိုရင်အီရန်နျူကလ িয়ার သဘောတူညီချက်ကိုပို့ပြီးတော့ထိခိုက်မယ့်အခြေအနေရင်ဆိုင်ရလိမ့်မယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကသတိပေးလိုက်ပါတယ်။မကြာသေးခင်ကအီရန်မှာလွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေကအစိုးရအနေနဲ့သူတို့ရဲ့သဘောထားတင်းမာတဲ့ယက်တီချက်အတိုင်းမဖြစ်မနေလှုံ့ဆော်ဖို့အခိုင်အမာတွန်းအားပေးနေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇာရစ်ကအီရန်သတင်းစာဟမ်ရှာရီနဲ့စနေနေ့ကအင်တာဗျူးမှာပြောပါတယ်ဒါအပြင်ဇွန်လအတွင်းကျင်းပမဲ့သမရရွေးကောက်ပွဲမှာသဘောထားတင်းမာတဲ့သမရရွေးချယ်နိုင်ခြင်းရှိတာကြောင့်အီရန်နျူကလ িয়ার သဘောတူစာချုပ်ကိုပို့ပြီးတော့ထိခိုက်စေတဲ့အနေအထားရှိနေတယ်လို့သူကသတိပေးလိုက်တာဖြစ်ပါတယ်။အမေရိကန်တွေအတွက်အချိန်မရှိတော့ကြောင်းအီရန်လွှတ်တော်ရဲ့ဥပဒေကျမ်းနဲ့ရွေးကောက်ပွဲအနေအထားတွေကအီရန်နှစ်သိက္ကူကာလနဲ့ဆက်တိုက်ဆိုသလိုရောက်လာနေကြောင်းလဲဇာရစ်ကပြောပါတယ်။ပါလီမန်ကဥပဒေပြဋ္ဌာန်းပြီး3လအကြာမလ27ရက်နေ့မှာယူရန်နှစ်သိက္ကူကြာရောက်မှာဖြစ်ပါတယ်။အဲ့ဒီဥပဒေမှာအမေရိကန်တို့တန်ခတ်ပိတ်ဆို့မှုကိုရုတ်သိမ်းပေးဖို့ရာဇသံပေးထားတဲ့နှစ်လတာကာလလည်းပါဝင်ပါတယ်။2015ခုနှစ်ကယူရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေချုပ်ဆိုခဲ့တဲ့ JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার စာချုပ်ကနေသမ္မတဟောင်းဒိုနယ်ထရမ့်က2018ခုနှစ်ကတဖက်တမ်းနှုတ်ထွက်ခဲ့ပါတယ်။လက်ရှိသမ္မတဂျိုးဘိုင်ဒန်ကစာချုပ်ကနေနှုတ်ထွက်တာကိုအစဉ်တစိုက်ဝေဖန်ခဲ့ပြီး JCPOA စာချုပ်ထဲကိုပြန်ပြီးဝင်ရောက်မယ်လို့ကြေညာထားပါတယ်။ဒီသတင်းပတ်သက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအီရန်ကိစ္စကိုဥရောပ၃နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့ဆွေးနွေးခဲ့ပါတယ်။အီရန်ကတော့ဆီဇက်ဆွေးနွေးပွဲတွေပြန်မစမီမှာတန်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးရမယ်လို့တောင်းဆိုထားပါတယ်ရှင်။
စစ်တပ်ကအာဏာသိမ်းတဲ့လောက်ရက်ကိုစန့်ကျင်တဲ့လမ်းပေါ်လူမှုဆန္ဒပြမှုတွေဖြစ်နေတာအခုဆိုရင်နှစ်ရက်မြောက်သွားပါပြီ။ရန်ကုန်မန္တလေးမြို့ကြီးတွေအပြင်မြန်မာနိုင်ငံမြို့တော်တော်များများမှာပါဆန္ဒပြမှုတွေရှိနေတာပါ။ဒီကနေ့လူမှုဆန္ဒပြပွဲအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကျမစုစုကတင်ဆက်ပေးပါမယ်။ဒီကနေ့ရွေးကောက်ပွဲရလဒ်ကိုလက်မခံပဲနိုင်ငံတော်သမ္မတနဲ့အတိုင်ပင်ခံပုဂ္ဂိုလ်အပါအဝင်မဲအပြတ်အသတ်နဲ့နိုင်ရခဲ့တဲ့ NLD ပါတီခေါင်းဆောင်တချို့ကိုဖေဖော်ဝါရီလရက်နေ့နဲ့အစောပိုင်းမှာစစ်တပ်ကထိန်းသိမ်းခဲ့တာပါ။အဲဒီနောက်အရေးပေါ်အခြေအနေကြီးညာပြီးစစ်တပ်ကအာဏာလွှဲယူထားပါဗျ။အဲဒီနောက်ကစပြီးကျန်းမာရေးဝန်ထမ်းတွေ၊လုပ်ငန်းတာဝန်ရပ်ဆိုင်ပြီးဆန္ဒပြတာအပါအဝင်အစိုးရဝန်ထမ်းတွေ၊ပညာရေးဝန်ထမ်းတွေဒီလှုပ်ရှားမှုတွေမှာပါဝင်လာကြပြီးတဲ့နောက်ဖေဖော်ဝါရီလ6ရက်နေ့ကစပြီးလမ်းပေါ်ထွက်ဆန္ဒပြလာကြတာပါ။မနေ့ကနဲ့အစောပိုင်းမှာအလုသမားအင်အားစုကနေစတင်လိုက်တဲ့ရန်ကုန်မြို့ဆန္ဒပြသူတွေနဲ့တကြိမ်တည်းဒီကနေ့မှာတော့မန္တလေးနေပြီးတော့မုံရွာ၊မော်လမြိုင်မြို့တို့အပြင်မြို့ဆယ်မြို့ထပ်မင်းပါဝင်လာကြပါတယ်။ရန်ကုန်မြို့မှာတော့ဆန္ဒပြသူတွေဟာဒီကနေ့မနက်ပိုင်းကနေရာလေးနေရာထပ်မင်းထွက်လာကြပြီးအခုချိန်မှာတော့တမျိုးလုံးဒီပါမှာဆစ်အာနာသိမ့်မှုပေါ်ကန့်ကွက်ဆန္ဒပြမှုတွေရှိနေပါတယ်။ဖန်ဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တမလာတို့ကိုပြန်လှုပ်ပေးအပါအဝင်တမရော်အာနာတင်လိုက်တဲ့လုပ်ရက်အပေါ်အပြင်းထန်ကန့်ကွက်ကြောင်းချွေးချော်ခဲ့ကြတာပါဒီကနေ့မွန်လွဲပိုင်းတော့ကရန်ကုန်မြို့လယ်စုလေးဖျားအနီးကဆန္ဒပြလူလူကို88ခေါင်းဆောင်ကိုမင်းကိုနိုင်ကလာရောက်အားပေးခဲ့ပါသေးတယ်တချိန်တည်းမှာပဲ CDM လို့ခေါ်တဲ့စေုပ်ချုပ်ရေးအဖွဲ့နဲ့ပူးပေါင်းပတ်သက်ခြင်းမလုပ်ဖို့ဆိုတဲ့ဝန်ထမ်းတွေအာဏာဖီဆန်ရေးလှုပ်ရှားမှုတွေလည်းဆက်ရှိနေပါတယ်။မနေ့ပြန်တနင်္လာနေ့မှာဒီအာဏာဖီဆန်လှုပ်ရှားမှုကိုအရှိန်မြှင့်ပြီးအထွေထွေတပိတ်ဆင်နွှဲဖို့လှုံ့ဆော်နေကြပါတယ်။မနေ့ကမနေ့အစောပိုင်းမှာပြည်သူတွေကဆန္ဒပြခဲ့ကြသလိုအာဏာသိမ်းထားသူတွေဘက်ကလည်းအင်တာနက်လိုင်းဖြတ်တောက်ခဲ့ကြပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာတော့24နာရီကျော်ကြာပိတ်ထားခဲ့တဲ့အင်တာနက်လိုင်းတွေကိုပြန်ဖွင့်ပေးခဲ့ပေမယ့်သတင်းအမှားတွေဖြန့်မှားဖို့လည်းစိုးရိမ်နေကြပါတယ်။အခုလိုဆန္ဒပြမှုတွေဖြစ်လာတဲ့နောက်ငြင်းငြမ်းစွာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့အနေနဲ့အရေးယူတာတွေမလုပ်ဖို့ကိုလည်းကုလသမဂ္ဂကတိုက်တွန်းထားပါတယ်။ဒီမှာကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
စ်တပ်ကအာဏာသိမ်းပြီးခုနှစ်မြောက်နေ့မှာတော့ရန်ကုန်မြို့မှာလူတွေတောင်းတဲ့ချီပြီးဆန္ဒပြခဲ့တယ်လို့မြို့ကြီးတော်တော်များများမှလည်းလူထုဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တဲ့အပေါ်ဘလို့မျှော်လင့်ချက်တွေရှိနေတယ်လဲဆိုတာကိုတင်ပြပါမယ်ကျွန်တော်မိုးစောပါဒီကနေ့မှာတော့ရန်ကုန်မြို့ကမြို့နယ်တော်တော်များများကကြည်သူတွေဟာထောင်ထဲချီစုဖွဲ့ပြီးစုလေဖျားနဲ့မြို့တော်ခမ်းမဘက်ကိုချီတက်လာခဲ့ပါတယ်။ရန်ကုန်မြို့မှာဆန္ဒပြသူတွေဟာတိုင်ကနန်းအထိရှိနိုင်တယ်လို့လည်းခန့်မှန်းထားကြတာပါ။ဒီလိုဆန္ဒပြပွဲတွေဟာမြန်မာပြည်ပြောင်းလဲအတွက်ဘလောက်ထိမျှော်လင့်ချက်တွေရှိနေပါသလဲ။ဒီအပေါ်မှာတည်သူပါတီအထွေထွေတွင်းမှုဥရဲနိုင်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ်
။ဒီဆန္ဒပြပွဲတွေကလည်းဒီလိုစိတ်အားနာကျဒီအာနာသိမ့်လိုက်တဲ့ပုံမလို့ဘူးနော်ရှင်းဆက်သူရင်တော့ဒါလူကြီးနဲ့ကောင်းကောင်းထိတ်တိုက်ဘူးမယ်လူကြီးရဲ့စံနာကိုသိသားပါရှင်းဆက်မသိပါနဲ့ဆိုတော့နော်ဒီသားရဲ့သတင်းစံနာကိုပြောလိုက်တယ်ဒီကနေပြီးတော့ကျွန်တော်အနေနဲ့တော့နော်တိုင်းပြည်ရဲ့လူစုအတွက်ပြီးတော့ပြောစရာကောင်းတဲ့ရလဒ်တီဖတ်ပေါ်လာမယ်လို့ကျွန်တော်ပြောလိမ့်မယ်
ဒီဆန္ဒပြပွဲတွေဟာလူထုကရွေးကောက်ပွဲမှာသူတို့ပေးခဲ့တဲ့ဆန္ဒမဲအတွက်အလွယ်တကူအလျှော့မပေးဘူးဆိုတဲ့တန်ဓိဋ္ဌန်စိတ်ကိုပြတ်တာဖြစ်တယ်လို့မျိုးစစ်လူငယ်တွေပါဝင်လာတာဟာလည်းအနာဂတ်အတွက်အားရစရာအဖြစ်သုံးသပ်ပြောဆိုပါတယ်စုလေဖျားအနီဆန္ဒပြပွဲမှာပါဝင်သူတူဦးကတော့သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ
်အဓိကအချက်ကတော့ဒီလူတွေကတရားဝင်ဆန္ဒမဲပေးခဲ့ကြတဲ့ဒီလူရဲ့စွာထာနေပြီးအနာဂတ်ကိုသိနေတာပေါ့မဟုတ်ကျွန်တော်တို့ဒီလူတွေကဒီလိုအနာဒီလိုပြန်ပေးလို့တာကျွန်တော်တို့ကထောင်းဆိုတဲ့ပွဲတစ်ခုပါခင်ဗျ။အဲတော့ဒီလိုပဲပုံမှာတော့ဒါဒီပြည်စွန်းတော့ဒါအောင်မြင်မယ်လို့လည်းကျွန်တော်တို့ကဥယျာဉ်ကြီးရဲ့အပြည့်ရှိပါတယ်ဒီပုံမှာလည
်း။ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်တဲ့တိုင်းရင်းသားလူငယ်တဦးကတော့တိုင်းရင်းသားတွေရဲ့လူလားချက် NLD ပါတီနဲ့ပြည်သူတွေရဲ့လူလားချက်တွေဟာမတူညီတဲ့အချက်တွေရှိနေတယ်လို့ဆန္ဒပြပွဲတွေအတွက်ပြင်ဆင်မှုအားနည်းတဲ့အပေါ်အားမရအောင်ပြောဆိုလက်ရှိဆန္ဒပြပွဲတွေအပေါ်အခုလိုပြောဆိုပါတယ်
ကျမတို့တောင်းဆိုနေတဲ့ဟာရလည်းစာနာရှင်ကြဆုံမှုဆိုတာလည်းကျမတို့ဟို60နှစ်နောက်ပိုင်းကလေးကတောင်းဆိုလာယနေ့အထိပဲပေါ့နော်ဆိုတော့ဒါတွေက290ကျော်တာနေပြီဒါတွေကိုလည်းတောင်းဆိုနေတော့မှလက်ရှိအခြေအနေကြီးပေါ့နော်ဒါမှပြောင်းလဲလာတဲ့ဟာမရှိဘူးအစိုးရကပြောင်းလဲသွားတယ်ဒါပေမဲ့စာနာရှင်ပြန်လာတဲ့အခါမှာပြောင်းလဲမှုထွေထူးကြတော့မရှိဘူးဒါပေမဲ့ကျမတို့ဒါတွေကို indict အားတိုင်းနေပေါ့နော်ကျမတို့ပုံပေါ့နော်ဒီတိုင်းရင်းသားတွေလူချင်းတဲ့အရာရဲ့ပြီးသွားလို့ရှိရင်ဟိုပါတီ NLD အတိကပေါ့နော်ဆိုတော့ပါတီတွေကိုထောက်ခံတဲ့ပေါ့နော်အပြည်သူလူထုတိုင်းပုံတွေကိုကျမတို့ထုလိုက်ပြီးတော့အတူတကွလုပ်မယ်ဆိုလို့ရှိရင်တော့ဟိုပြောင်းလဲမှုကြီးကြီးဖြစ်နိုင်တယ်ကျမတို့ပုံပြန်သူပေါ့နော်ဖြစ်တဲ့ဒီစစ်အာဏာရှင်ပေါ့နော်ကျမတို့ဖြုတ်ချနိုင်မယ်လို့တော့ကျမတို့ညင်တယ်ပေါ့နော
်နိုင်ငံတကာနဲ့ပြည်တွင်းနိုင်ငံရေးအင်အားစုအတော်များများကတော့နိုင်ငံတော်တံတားနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုလွှတ်ပေးဖို့နဲ့တွဲဆောင်ဆွေးနွေးအဖြေရှာဖို့တောင်းဆိုတာတွေရှိပေမဲ့ဒီကနေ့ညနေပိုင်းအခါတော့လွှတ်ပေးတာမရှိသေးပါဘူးကျွန်တော်မိုးစွာ VOE အတွက်သတင်းပေးပို့တာပဲ
မလေးမြို့မှာလုပ်တဲ့စစ်တပ်အာဏာသိမ်းမှုစတင်လူမှုဆန္ဒပြပွဲကိုမြို့ကန်လူမှုသိင်္ဂနန်းနဲ့ခြီထွက်ပြီးတော့စုဝေးခဲ့ကြပြီးတော့ဆန္ဒပြပွဲတွေကတော့ငြင်းငြင်းချမ်းချမ်းရှိခဲ့တယ်လို့ဆန္ဒပြခေါင်းဆောင်တဦးကပြောပါတယ်။အာဏာပိုင်တွေဘက်ကတချို့လမ်းတွေကိုပိတ်ဆို့တားဆီးတာတွေရှိခဲ့တယ်လို့လည်းသိရပါတယ်။မန္တလေးလူထုဆန္ဒပြပွဲဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာတေဇာဆန်းကိုဆက်သွယ်မေးမြန်းထားတော့ပါ။ကျွန်တော်ရန်နိုင်ပါ
မန္တလေးရတော့ဗျာဒီပနေကလေးကစပြီးတော့ပေါ့နော်ကျွန်တော်တို့တစ်မျိုးလုံးပါပဲဆန္ဒပြတာကျွန်တော်တို့အမျိုးဆုံးကိုလမ်းလျှောက်တယ်ကျွန်တော်တို့ဒီဆိုင်ငယ်တွေနဲ့သွားတယ်ကားတွေနဲ့တမျိုးဆုံးဘောတော့ကျွန်တော်ဆန်ပြတယ်လို့ပြောကြရအောင်လူကြီးကျွန်တော်တမျိုးဆုံးပေါ့မလို့ကျွန်တော်တို့တိတ်တက်ချီပြီးတော့ဆန်သားပြနေကြပြီအခုချိန်ကြီးပါတယ်ကျွန်တော်တို့လမ်းလျှောက်တဲ့အဖွဲ့တွေအင်းအားတောင်းတဲ့ချီပြီးရှိတယ်ကျွန်တော်တို့ဆိုင်ငယ်သမားတွေဆိုရင်ကျွန်တော်နည်းတာမဟုတ်ဘူးတမျိုးဆုံးကြီးကိုပြည့်နေပါတယ်နော်အစုံမဲ့ကိုကြီးကျွန်တော်တို့ဒီကောင်းသားသမားတွေလည်းပါတယ်အလုံးသမားတွေကဥဆောင်လာတယ်ပဲကျွန်တော်တို့ကျောင်းသားတွေဥဆောင်လာတယ်ပါတယ်ကျောင်းသားဟောင်းတွေတော့လက်ရှိကျောင်းသားတွေဥဆောင်လာတယ်ကျွန်တော်တို့ရပ်ဖက်ပေါ်စီတွေဥဆောင်လာတယ်ပါတယ်နော်ပါတီဝင်တွေလည်းပဲအများကြီးပါပါတယ်ကျွန်တော်တို့ကအခုကတော့လူထုလူဒဏ်စာပေါင်းစုံလက်နေလီအောင်မြင်းဆောင်မကြံဆန္ဒပြခြင်းဖြစ်ပါတယ်မဟုတ
်ဆိုတော့အခုလိုအကုန်လုံးတစ်မျိုးလုံးထွက်ပြီးတော့ဆန္ဒပြကြတာဆိုတော့ဒီအဓိကတောင်းဆိုချက်တွေကိုလည်းပြောပြပါအောင်ဗျာ
နံပါတ်ချက်ကတော့ကျွန်တော်တို့ပြည်သူလူထုအားလုံးကဒီမိုကရေစီကိုပဲလိုလားပါတယ်ခင်ဗျာဘယ်အာဏာရှင်စနစ်ကိုမှမလိုလားဘူးအခုလိုအာဏာသိမ်းတဲ့လူတွေကိုလုံးဝလက်မခံဘူးကျွန်တော်တို့ကဒီမိုကရေစီရရှိရေးနံပါတ်ချက်ဖြစ်ပါတယ်နံပါတ်နှစ်ကျွန်တော်တို့အာဏာရှင်စနစ်ကိုအလုံးမရှိဘူးအာဏာရှင်စနစ်လူစုံကိုကျွန်တော်တို့အလုံးမရှိအောင်နံပါတ်3ကတော့အခုမတရားအာဓမ္မဖက်စီကြံထားတယ်ကျွန်တော်တို့ခေါင်းဆောင်တွေအားလုံးကထွက်ချက်မရှိအောင်မြေသွန်းသွန်းမြောက်ပြီးနောက်ဆုံးကတော့ကျွန်တော်တို့လူချင်းနဲ့ကျွန်တော်တို့ဒီ ဒီမိုကရေစီကျွန်တော်တို့တရားစီရင်ခဲ့ပါတယ်။နောက်ကျွန်တော်တို့ဒီအခုကျွန်တော်တို့ပြည်သူတို့ရွေးချယ်တင်မြောက်ခါကျရွေးကောက်ခံတော်တော်ကိုယ်စားလှယ်ရှိပါတယ်။ဒီလိုတော်ကိုယ်စားလှယ်တွေဒါလည်းကျွန်တော်တို့ရဲ့တရားဝင်ရွေးကောက်ခံကျွန်တော်တို့ကိုယ်စားလှယ်တွေကိုယ်စားလှယ်တွေဖြစ်ဖြစ်ပါတယ်ဆိုတဲ့အကြောင်းပါပဲ
။ဒီနေ့ဆန္ဒပြပွဲတွေမှာဒီအနာပိုင်တွေဘက်ကတစုံတရာအရေးယူတာတွေတားဆီးတာတွေရှိလား
။ဘုံုံကြီးကတော့တမျိုးလုံးကိုသူတို့ဒီရဲပေါ်တော့ကားရည်ရဲချထားပါလေတော့အခုချိန်ကကျွန်တော်တို့ပြည်သူနဲ့ထိတ်တဲ့တွေ့တာမျိုးကျွန်တော်တို့ကိုပေါ်တော့အတားဆီးတာမျိုးအခုချိန်တော့မလုပ်သေးဘူးလုပ်မယ်ဆိုရင်ကျွန်တော်တို့တမျိုးဆုံးဆန္ဒပြတယ်မန်လေးရကြောင့်ဆိုင်ငယ်လို့ဆိုတော့တမျိုးဆုံးဆန္ဒပြတာဆိုတော့တို့အနေနဲ့ဘယ်လိုမှတားလို့တော့ရမှာမဟုတ်ကျွန်တော်တို့တမျိုးဆုံးကိုလမ်းတိုင်းလမ်းတိုင်းပေါ်တော့နေရာတိုင်းမှာကျွန်တော်တို့ဆန္ဒပြနေရေးဖြစ်ပါတယ
်ပြည်သူတွေရဲ့ဒီပူပေါင်းပါဝင်မှုကရောဘယ်လိုရှိလဲ
မန်လေးမှာတော့ပြည်သူတို့အားလုံးကလမ်းပေါ်မဆိုင်ငယ်တွေနဲ့လမ်းလျှောက်ကြတယ်နောက်ကျွန်တော်တို့အိမ်တိုင်းအိမ်တိုင်းကတိမ်ပေါ့ဘာရတိုင်းမှာလဲပေါ့ကျွန်တော်တို့ဒီပြည်တော်တန်ကြီးပေါ့နော်ကျွန်တော်တို့ဒီသက်သုံးရောက်ထွန်တဲ့အနာရှင်စန့်ကျင်တဲ့ပြည်ထောင်တွေတော့ကျွန်တော်တို့ဒီလမ်းလျှောက်လာတဲ့ပြည်သူလူထုကိုပေါ့နော်ဒီရေးဦးကမ်းလာတဲ့ဆက်တဲ့ပေါ့နော်ကျွန်တော်တို့တန်တဲ့လူတိုင်းတန်တာတွေတမျိုးလုံးပါပဲခင်ဗျာတမျိုးလုံးပါပဲအဲ့
တော့နောက်နေ့မှာရောဘာအစီအစဉ်တွေရှိပါလဲ
ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့လူတောင်းဆိုထားတဲ့ပြည်တော်တန်ကျွန်တော်တို့တောင်းဆိုချက်တွေပေါ့နော်ရရှိဖို့ရတော့ဆက်လက်ပြီးတော့ကျွန်တော်တို့ဆောင်ရွက်တာပါဒီနေ့မှာကျွန်တော်တို့အတိအကျပြောချင်ကျွန်တော်တို့အားလုံးဒီလုံးဝအချမ်းပတ်ရှင်မရှိပါဘူးကျွန်တော်တို့ဒီငင်းချမ်းဆိုတာမိမိတို့ရဲ့မူလရပိုင်ခွင့်အခွင့်အရေးဖြစ်တဲ့ငင်းချမ်းကစူဝဲလက်ပဲဆန္ဒပြနေရတာဖြစ်ပါတယ်ခင
်ဗျမန္တလေးကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဒေါက်တာတေဇာဆန်းကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်မြဝတီမြို့မှာတော့ဆီယနာရှင်စနစ်ဆန့်ကျင်ရေးလူမှုဆန္ဒပြမှုကိုတနက်နဲ့ပြစ်ခတ်ဖြိုခွဲတာကြောင့်ဒေသခံတချို့ရာဘာကြီးစံထိမှန်ခဲ့ပြီးဆန္ဒပြသူတွေဖမ်းဆီးခံရတာတွေလည်းရှိနေပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့မှာမြို့ကန်လူထုတွေကဆန္ဒထုတ်ဖော်ခဲ့ကြတာပါဆန္ဒထုတ်ဖော်နေတုန်းမှာပဲရဲတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေကိုဖမ်းဆီးခဲ့တာကြောင့်ရုံးရင်ဆန့်ခတ်မှုတွေဖြစ်ပြီးတနက်တွေနဲ့ပြစ်ခတ်မှုတွေပါဖြစ်ခဲ့ကြောင်းမြဝတီမြို့ကန်တို့ကပြောပြပါတယ
်သူတို့အရင်စွဲဖမ်းတယ်စွဲဖမ်းတော့လူတွေကဟိုအနာဘယ်လိုခေါ်လဲပြည်သူတွေကအဲ့လိုက်ဆွဲရပေါ့ဆွဲလို့မရဆွဲလို့မရတော့အပြည်သူတွေကလည်းရေဘူးလေစနတ်တူစနေလုံးကြီးနဲ့ပေါက်တာပေါက်တော့မှအဲ့ဒါသူတို့ကစနတ်နဲ့ဖြစ်တာအမေကလည်းအဲ့လိုလေပြန်လောက်ခိုင်းနေတော့ဘုံကြည့်လို့စားဟုံးကြည့်လို့ဖန်းသားတဲ့လူတွေပြန်လောက်ခိုင်းနေ
မနေ့ပိုင်းမှာတော့ရုံးရင်ဆန်ခါမှုတွေဖြစ်ပြီးပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်ညနေပိုင်းမှာတော့လူတွေကပုံမထွက်လာကြပြီးဆန္ဒပြမှုတွေအရှိန်မြင့်လာတယ်လို့လည်းဆက်ပြောပြပါတယ
်သူတို့ပိတ်သွားအခုရဲတွေကဖယ်ပြီးလိုက်ပြီဟုတ်ကဲ့ဖယ်ပေးလိုက်ပြီသူတို့သွားလိုက်ပြီအဲ့ဒါကြောင့်ပြည်သူတွေမှာအကုန်လုံးကားရောပါတယ်အားကြီးပဲနှစ်ခါထက်သုံးခါလောက်ကိုများတယ
်မနေ့ပိုင်းမှာတော့ဆန္ဒပြတဲ့အင်အားက200လောက်ပဲရှိပြီးတစ်ဖက်ကလည်းပြည်ခိုင်ပြိုးပါတီဝင်တွေကတက်မတော်ထောက်ခံပွဲအတွက်လူစုနေကြတယ်လို့ဆိုပါတယ်မြဝတီမြို့မှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားရုံးရင်ဆန္ဒမှုတွေဖြစ်ပွားပြီးတဲ့နောက်မှာတော့တက်မတော်ထောက်ခံပွဲလုပ်မဲ့သူတွေလည်းခြိတက်လမ်းလျှောက်တာမျိုးတွေမတွေ့ရတော့ဘူးဆိုပြီးမြို့ကန်တွေကဆိုပါတယ
်ကျွန်မဆုမြတ်မမဒီနေ့နိုင်ငံအနှံ့ဆန္ဒပြသတင်းတွေကိုဆက်ပြီးတော့ပြောရမယ်ဆိုရင်မုံရမြို့မှာဒီကနေ့ဆန္ဒပြတဲ့သူတောင်းတဲ့ချီကစိုက်ကယ်ရီနဲ့မြို့ကိုပတ်ပြီးတော့ဆန္ဒပြကြတယ်လို့မြို့ကန်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်နောက်နေ့တွေမှာလည်းဆက်ပြီးတော့ဆန္ဒပြသွားဖို့စီစဉ်ထားပြီးတော့နောက်ထပ်ကြရင်တော့အစိုးရဝန်ထမ်းတွေအလုံးမစင်းမဲ့တပိတ်မှောက်ကြအောင်လို့တိုက်တွန်းသွားဖို့အစီအစဉ်တွေရှိတယ်လို့ပြောပါတယ
်။ဘုရားဆန္ဒပြဖို့ကအရင်ပုံစံနေနဲ့မတူဘူးလို့ကျွန်တော်ထင်တယ်ကြ။အရင်ကကြာလေဆန္ဒပြတာလမ်းလျှောက်ပြီးတော့ပြတာပေါ့နော်ကျွန်တော်အမြဲတမ်းကြုံကြည့်ရတယ်။အခုကျဆန္ဒပြတာတိုင်ကြီးနဲ့ဆန္ဒပြတာခင်ဗျ။တိုင်ကြီးကိုဒဇင်းကိုနှစ်ယောက်သုံးယောက်ပေါ့စုပြီးတော့ခါကျတော့တိုင်ကြီးကြီးရဲ့ဟောင်းနေကြီးရဲ့ကြီးရဲ့လက်ချောင်းသုံးချောင်းထောင်နေထောင်ပြီးတော့ခါကျတော့ကြည့်ကြော်ရောဒီစရာဖြစ်နေလို့မရှိဟောဒါကြီးကြည့်ကြော်ရခင်ဗ
ျလူအင်အားရောဘယ်လောက်လောက်ရှိပါလဲရှင
်လူအင်အားရောဟိုအဖွဲ့ရ3ဘွဲ့လောက်ဟိုခွဲပြီးတော့ဆန္ဒပြရခင်ဗျတစ်ဖွဲ့တစ်ဖွဲ့ဆိုတော့တောင်းပန်းတိရှိလာရခင်ဗျတောင်းပန်းတိရှိရဆိုတော့ဟိုလူကကြည့်ကြော်အကြီးအတွက်ရည်ရွယ်လို့မရဘူးဒါပေမဲ့စိုင်းရဲ့ပမာဏနဲ့ဒီဒဇင်းကို2ယောက်3ယောက်ဒီလိုနဲ့ပမာဏထွက်လိုက်တစ်ဖွဲ့တစ်ဖွဲ့မှာကိုမတောင်းပန်းအနေဆုံးရှိပါခင်ဗ
ျနောက်နေ့တွေရောအဲ့လိုမျိုးဆက်ပြီးဆန္ဒပြဖို့အစီအစဉ်တွေရှိလားရှင်
ရှိပါခင်ဗျာရှိပါခင်ဗျာဆန္ဒပြဖို့စီစဉ်ရှိရခင်ဗျာဟုတ်အဲ့ဒီကလည်းဆန္ဒပြကြမှာဟုတ်လက်တိုက်လောက်သွားမှာခင်ဗျာအတိအကျဘယ်နေ့ထိအဲ့လိုမျိုးတက်မှတ်တာဒါနဲ့တက်အစီအစဉ်ပြလောက်သွားဖို့အစီအစဉ်ရှိရခင်ဗျာအတိအကျတင်းနေတာမျိုးပေါ့မနေ့ကတင်းနေတာတော့ဒီပြည်ကြီးကြတာကဆန္ဒပြကြမှာဝန်ထမ်းတွေလည်းအလုပ်မတက်ဖက်တပိတ်မောက်ခိုင်းလို့အစီအစဉ်ကိုဟိုလောက်ထားတယ်ခင်ဗျာတုံးမှုက
မုံရမျိုးကံကသူတို့မျိုးမှာဆန္ဒပြတဲ့အခြေအနေကိုပြောပြတာဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်ပါမှာ
ကျွန်မခွန်မျိုးပါရှင်အခုတိုင်းပြည်မျိုးနယ်ဘက်ကစစ်အာဏာသိမ်းမှုကန့်ကွက်ဆန္ဒပြသူတောင်းကနန်းလောက်ရှိတဲ့ဒီကနေ့ဆန္ဒပြပွဲအကြောင်းကိုတော့ပြည်မျိုးကပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်ဦးကျော်ညွန့်ကိုဆက်သွယ်မေးမြန်းထားပါရဲ့ရှင
်။နေကင်းကအကုန်လုံးဆိုင်ကျော်တော်ကြီးရောလက်လက်လူကြီးရောအကုန်လုံးဆိုလို့ရှိရင်တော့အင်အားတောင်းကနန်းလောက်ဆိုရှင်။တွားဆိုင်ကျော်စီးတယ်ဟောပြီးမယ်။တွားအဲ့ဒီလက်သုံးချောင်းတော်မယ်။အဲဒီလိုနေသားကြည့်မယ်တချို့ကျွေးကြော်တာနဲ့လက်မယ်
။ဘယ်လောက်လောက်ကြာလဲသူ
နှစ်နာရီကနေပြီးတော့မှကံမ်းကြီး၄နာရီခွဲသာတာအထိကျက်မယ်နော်
तो यंगों मालूम रहा सीटा आ रही बारे में शिव तीनों बस सांची रहे हो लंच वाले
आह तो में शिव यंगों मालूम रहा
सांची रहे
नहीं
रहा वैसे तो फिर ने तो फिर जमा रहे नहीं रहा
ကျွန်တော်တို့ကဘလောက်ထိဖြစ်လာလိမ့်မယ်လို့မျှော်လင့်ထားလဲ
ကျွန်တော်တို့ကတော့မျှော်လင့်ထားတယ်ဆိုတာတဲ့ကျွန်တော်တို့ကတော့ကိုယ်နဲ့ကပူးပေါင်းလို့လူလာရတယ်ဆိုတော့ကျွန်တော်တို့အပြတ်ပြောပြစီဒါပါလို့ဆိုတိုက်ပြီးတော့တိတ်ဝေးကြီးလို့ပါအနာသိင်းဆိုရအဲ့တဏ္ဍာဆိုးရှိကိုသူပြင်ကျွန်တော်တို့ဆရာနာရှင်တဆိုးရှိကိုမပေးချင်တော့ဘူးနော်အခုတော့ပြီးဟိုကျွန်တော်ဒီဇာတ်နာမည်က
ကျွန်တော်တို့ကညီမကတည်းကတခုမှမပေါ်ပါဘူးတိုင်းပြည်ကောင်းဖို့တပါပဲလုံလောက်တော့ဒါကြီးကျွန်တော်တို့လူမျိုးဒီလိုတက်တက်ကအနာတိုင်းကယုံနဲ့ကြမ်းနဲ့ပြည်လိုက်ဆက်တယ်နဲ့အဲ့ဒီဘုံမျိုးတွေနဲ့ကျွန်တော်တို့တန်ရလျင်ရမယ်ဆိုရင်ကျွန်တော်တို့ဒီလူတွေကတောင်းမရှိလို့ခံစားရတယ်ခံစားရတဲ့အတွက်ဒီဝန်ထမ်းတွေလည်းဒီလိုတော့ကနေပဲဟိုကြောက်စီတယ်နဲ့ပြီးတော့ရမယ်ဆိုတဲ့ဥစ ဒီသပိတ်တိုက်ပွဲကိုစတာတော့ဝန်ထမ်းတွေပဲတော့ဒါပေမဲ့ဒီဝန်ထမ်းတွေအကုန်လုံးပါလာဖို့ပေါ့နော်ဒီစစ်အာဏာသိမ်းမှုဒီစန့်ကျင်ရေးဒီအကြမ်းဖက်လှုပ်ရှားမှုနှစ်ထောင်နှစ်စက်တဲ့အောင်မြင်ဖို့အတွက်ဒီဝန်ထမ်းတွေဒီအလုံးမစင်းဖို့ကဘယ်လောက်ထိအရေးကြီးတယ်အရေးပါတယ်ဆိုတဲ့ဥစ္စာကိုပြောပြပေးပါဦး
သူကမစင်းတော့ကျွန်တော်ရန်လေးရရသွားပြီလေဗျာ။ဝန်ထမ်းကဝန်ထမ်းရမှာလုပ်လို့ကြိုက်လို့ဘာလို့ပတ်တာတော့မလဲ။ဝန်ကြီးကဘာမှလုပ်မဖြစ်တော့ဘူး။အများဆုံးကွန်ပျူတာစီးရစားဒက်နေစိတ်ရရရွေးစားတိုးပါသူဆင်းလုံးနိုင်လောက်ကြပြီလို့ပေါ့ဗျာ။ဟုတ်လား။နော်။နောက်ဆင်းလိုက်ရင်အစနော်။ကျွန်တော်အဲဆင်းလိုက်နေလည်းနေစိတ်ရနေစိတ်ရရလူတွေကွန်ပျူတာလိုက်ကြတဲ့လူတွေပါလာလို့ရှိရင်ကျွန်တ ไอ้ยูซิโลกูมูยูดาปาลาเจมะซูเลยเนาะเจนเราอะหมายวันดาเราอะหมายทุกตัวเราบ่ครับฮะถ้าอะเยจิโลดีเฉินนี้เราต้องสู้ได้ครับเจนเราตั้งอยู่กับเยจิโลเราต้องสู้ได้ครับอะหมายจนเราลุกขึ้นตัวได้มั้ยวันนั้นเนี่ยอะหมายลุกขึ้นตัววันที่ ဟုတ်ကဲ့ဒီနေ့ဆိုရင်ဒီရန်ကုန်ရောတခြားမြို့တွေရောပေါ့နော်အဓိကဒီရန်ကုန်မှာဆိုရင်လေလူတွေရောအများကြီးပဲဒီထွက်ပြီးတော့ဆန္ဒပြကြတယ်ဆိုတော့ဒီပေါ်မှာရောအခုအနေနဲ့ဘယ်လိုများထပ်ပြီးတော့သတင်းစကားပါလို့လဲကိုပေါ့ကတော့ကိုမှာတွေးလိုက်တယ်တွေးလိုက်တဲ့လူတွေဒီမှာပါဝင်တဲ့သူတွေအခုဘာများသတင်းစကားထပ်ပြီးတော့ပါခြင်းလဲအကျဉ်းကျွန်တော်ကပြောကျွန်တော်တို့ဟိုဒီစက်ကကရှင်းမင်းအ ကျွန်တော်တို့ကကျွန်တော်တို့ဟိုသူကဖန်ဆန်းငါးရံလုံးတော့ပေးထားတယ်ဆိုတော့ခံစားချက်ကိုကိုယ်ကရှိနေကြရတယ်ကျွန်တော်တို့ကပြည်သူ့အနေနဲ့ပြည်သူ့အနာတရားရံလုံးပြီးပြန်မှာအဲ့ဒါကျွန်တော်တို့ကရှိတဲ့စိတ်ယူရတယ်အဲ့ဒီစိတ်ကိုကျွန်တော်တို့ပြန်ပေးပါလို့ပြောနေချင်ပါသူတို့ကဖန်ဆန်းငါးရံလုံးသုံးချုံနေတယ်ဆိုတော့အဲ့ဒီအတွေးကြီးရှိနေကြတယ်ပြည်ကရှိတယ်ပဲအချင်းချင်းအနာတင်းလို့လ 的那家伙。啊，我越搞过嘛，比如讲路有三千米，安那等于是六幺幺咯。等这个就是这家伙本来知道咯，就就表他为了，我家里去知道嘛。
OK。
哎对，我们这个路路项目啊，啊，路路项目叫做啥？咱们这路项目偏往外叫做外面，叫做啥？我天津边的叫做外国地边的多呗，外面古往上边多呗，喏。啊，这种地方有这种用其他的习惯的，就是说，刚才就我们买的，就是说，本来嘛，就是说，十里十公里八里家，八里家的对，就是说，我别话没什么钱了，别，就是一边丢的路给我呀，啊，一边丢的嘛，别啊不去，别啊你沙包来是吧，没地啊，啊，现在嘛还没出门啊，还没怎样，你说变漂亮点出来，还是丢路，就是说，弄个嘞，你把我们收到用企业的路对吧？哎，路路的出来对，我路路项目啊。啊，江北的路上，那我偏不要，路上我不干的，路路走路啊，路路家里面，怎么你看工人，工人啊，都在里面，就那多少那的，我们不走路的，工人的走的，哎呀，你说呀，我今年就最叫哪里啊？是，就上去的南方知道不啦
？OK。
如果哈，如果哈，当地高那边啊，最起码经济那边多，啊，江北的路上我嘞，多少的啊，那经济的嘞，我报不来说，没啊嘞，啊，那都讲这个哎呀，是吧
？OK 吧。OK 吧，不容易，那所以继续吧呗。
မြန်မာနိုင်ငံမှာကြုံနေရတဲ့ဒုရုဆန္ဒပြပွဲနဲ့ဒီနိုင်ငံရေးကြက်တဲတွေနဲ့ပတ်သက်ပြီးတော့ဖြစ်ရှင်းဖို့ဆိုတဲ့နေရာမှာ2010ခုနှစ်ရွေးကောက်ပွဲရလဲရဆိုရသိအောင်မှာပဲမက်ဆီစနစ်ကိုပြန်လည်စစ်ဆေးသွားဖို့လိုမယ်လို့မြန်မာအရေးကြီးတာသူဒေါက်တာတင်မောင်တန်းကတိုက်တွန်းပါတယ်။ဒါ့အပြင်ဒီအဖမ်းဆီးခံရတဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုပြန်လွှတ်ပြီးတော့
ည်လွတ်မြောက်နေတဲ့အခြေအနေနဲ့စကားပြောညှိနှိုင်းမှလာဖြေထွက်နိုင်မယ်လို့လည်းသူအမြင်ကိုပြောပါတယ်။မြန်မာအရေးသုံးသပ်လေးလာသူဒေါက်တာတင်မောင်တန်းကိုကျွန်တော်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ကျွန်တော်သားညွတ်ဦးပါ။ဒေါက်တာတင်မောင်တန်းပြဒီနေ့ဆိုရင်ဒဆနာသိမ်းပြီးတော့ဒုတိယနေ့အဖြစ်နဲ့ပေါ့နော်လူလူဆန္ဒပြမှုတွေပြောမယ်ဆိုရင်တော့မြန်မာပြည်ကမြို့ကြီးတော်များများမှာပေါ့နော်ဆန္ဒပြမှုတွေဖြစ်တယ်ရန်ကုန်မန္တလေးမှာဒီဆန္ဒပြသင်္ကန်းတော်ဖြစ်လာတယ်ခင်ဗျာအဲ့တော့ဒီဆန္ဒပြပွဲအချိန်နဲ့ပတ်သက်လို့ပေါ့
လူတိုင်းလူတိုင်းကခေါင်းဆောင်မရှိပဲသူစိတ်ဓာတ်နဲ့သူဒီမိုကရေစီကိုခေါင်းဆောင်နေကြတယ်ဒါအင်မတန်ကောင်းတဲ့အခြေအနေဖြစ်တယ်အင်မတန်ကောင်းတာဖြစ်တဲ့အတွက်ကြောင့်မလို့အချိန်ဝန်းကလည်းပို့ပြီးကြီးလာလိမ့်မယ်ဒီကြိုင်ထဲမှာပဲတိုင်းပြည်အနေနဲ့တက်မတော်ရဲ့ပုံရိပ်အနေနဲ့ကြည့်လို့ရှိရင်လည်းစိုးရင်ကြအခြေအနေကိုရှိတယ်လို့ကျွန်တော်ထင်တယ်။အဲ့ဒီအတွက်လည်းချမ်းသာနိုင်တယ်။ဒီအတွက်လည်းကျွန်တော်တို့စိုးရင်ကြလည်းရှိတယ်။ဒါပေမဲ့လူတွေအားလုံးမှာရွေးချယ်ကြမရှိတဲ့အနေအထားကိုဖြစ်အောင်တက်ကလှုပ်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်ဒီတက်ဘေးကြီးကလွတ်အောင်တော့လူတွေကထွက်ကြရမယ်လို့ကျွန်တော်ထင်တယ်။ကပ်ဘေးကအိမ်ဖြစ်တယ်၊တက်ဘေးကလမ်းဖြစ်တယ်လို့ပြောရမလို့ဖြစ်နေတယ်။
ဒေါက်တာတင်မောင်သားပြောသွားတဲ့အချိန်မှာလူတွေကကိုကောင်းဆောင်မှုနဲ့ကိုထွက်လာတာပေါ့တကယ်တမ်းကနိုင်ငံကြီးမှာဥဆောင်မှုတရားရက်ကရှိဖို့လိုတာကိုအဲ့တော့ထွက်လာတဲ့လူတွေအားလုံးကိုဥဆောင်နိုင်မဲ့လူမရှိဘူးလားဥဆောင်နိုင်မဲ့အနေထားရှိရလား
ရှိပါတယ်ဒီကူချင်းကကိုအသည့်စိတ်တက်ကိုလုံနေကြတဲ့အချိန်မှာပဲကိုပင်ကိုနိုင်တို့ရှိနေတယ်ထွက်လဲထွက်လာတယ်ဒါကောင်းပါတယ်အဲ့တော့ဥဆောင်နေကျွန်တော်တို့ကစုစည်းညီညွတ်ဖို့လိုတယ်ကိုပင်ကိုနိုင်ကလည်းကျွန်တော်အခုပြန်တက်လာတဲ့ဖေရှင်ကကြားလိုက်တယ်အားလုံးညီကြနော်ဆိုတဲ့စကား
ဒေါက်တာတင်မောင်တန်းပြောသွားတဲ့အခါမှာတက်မရော်ရဲ့ပုံရိပ်ကလည်းစိုးရင်လည်းတက်မရော်အနေထားကဘလူးလာမလဲဆိုတော့စိုးရင်လည်းအဲ့တော့တက်မရော်ဘက်ကဘလူးတုံ့ပြန်လာမယ်လို့ဩယူဆပါလေခင်ဗ
ျတက်မရော်ကရွေးရမှာကတော့ဘူဂျုံမူကြီးမင်းအောင်လိုက်နားမလားနားမို့ရင်ပြည်သူတွေကိုတတ်ပြီးတော့ထွက်မလားနှစ်ခုပဲရှိတယ်လို့ထင်တယ်အခုချိန်ထိရောက်သွားတာကြည့်ရတာအဲ့တော့အားလုံးအတွက်ကောင်းတာကတော့တက်မရော်ရဲ့ထွက်ပေါက်ကနံပါတ်ဘူဂျုံမူကြီးမင်းအောင်လိုက်နားလိုက်ပါနံပါတ်1ပြီးခဲ့တဲ့ရွေးကောက်ပွဲရက်လက်ကိုလက်ခံအတည်ပြုလိုက်တာနံပါတ်3တက်မတော်ကပြောနေတဲ့ဂျန်တဲ့ပါတီတွေတချို့ကလည်းပြောနေတဲ့ဒီမဲစင်းနဲ့မဲမတမာမှုဖြစ်နိုင်တယ်ဆိုတဲ့အဆက်ဆံဟုတ်မဟုတ်ပြီးကြလွတ်လပ်တဲ့အဖွဲ့နဲ့အဲ့ဒီ NLD အစိုးရအောက်မှာပဲလေ့လာတာကို NLD ကလက်ခံလိုက်ပါနံပါတ်495စာလုံးကိုပြင်လိုက်ပါ။ဘိုင်းနဲ့ပြင်ပြင်ပါပဲပြင်ပြင်ပြည်သူလူထုချစ်မြတ်လို့တဲ့ခေါင်းဆောင်တွေအစိုးရအဖြစ်နဲ့တမရအဖြစ်နဲ့တက်နိုင်တဲ့အနေအထားတစ်ခုကိုတက်ကပေးလိုက်ပါ။ပြီးရင်နံပါတ်5ပြီးလို့ရှိရင်တက်ကကြားနေအနေအထားကိုထိုင်ပါ။ကျွန်တော်တို့ဂန္ဒီစာချုပ်နဲ့မြမတက်မတော်ကိုပြန်လဲထူထောင်တဲ့အချိန်လုံးကချမှတ်ခဲ့တယ်လို့ပဲတက်ဟာလူမျိုးစုတစုရဲ့တက်မဖြစ်ဘူး။နိုင်ငံရေးပါတီတရားရဲ့တက်မဖြစ်ဘူးနော်ဒါအင်မတန်အရေးကြီးပါတယ်အဲ့ဒီတည်းကဗိုလ်ချုပ်ကြီးစလင်းကသတိပေးခဲ့ပါတယ်နိုင်ငံရေးပါတီတရားရဲ့တက်မတော်ဖြစ်ရင်မင်းတို့တိုင်းပြည်ရဲ့အနာဂတ်မကောင်းဘူးဆိုတဲ့စကားရှိပါတယ်သခင်တန်းထောင်းကလည်းနော်ဒီဘိုက်ဆောင်တက်ရုပ်သေးတက်ကျွန်တော်တို့မလို့ချင်ပါဘူးလို့ပြောတော့မောင်းအောင်ပဲတန်းကအင်မတန်ဝမ်းသာစွာနဲ့မင်းတို့အဲ့ဒါဆိုရင်တော့မင်းတို့တိုင်းပြည်ရဲ့အနာဂတ်ကောင်းပါပဲလို့ပြောခဲ့တယ်ကျွန်တော်တို့အဲ့လိုမဖြစ်ဘူးအဲ့ဒီလိုမဖြစ်တဲ့အတွက်ကြောင့်တတ်မှာတာဝန်ရှိပါတယ်ဒီသမိုင်းကိုပြောင်းပါကျွန်တော်ကဒီလိုထပ်ပေါက်ပေးခြင်းပါတယ
်ဟုတ်ကဲ့ဒါပေမဲ့အခုတတ်မလို့ဘက်ကအခုအနေထားကနောက်ဆုတ်သွားမဲ့လက္ခဏာမျိုးရှိပါမလားဆရာအသုံးသက်ချက်ဆရာရထားတဲ့အချက်လေးရ
အခုချိန်မှာတော့ဒါပြောလို့မရသေးပါဘူးအခုကျွန်တော်တို့ကြည့်လို့ရှိရင်တော့ဘုရုံမူကြီးမြောင်းနိုင်ကသူ့ရဲ့အပြောင်းရွှေ့တွေကိုလှုပ်ထားတဲ့အတွက်ကြောင့်မလို့သူ့ရဲ့ဖြစ်စားကံနေနဲ့တတ်မှာရရှိနေတယ်လို့ဒီလိုပဲကျွန်တော်တို့အပြင်ကမြင်ရပါတယ်။ဘိုးချုပ်မူကြီးမြောက်လိုက်ဟာသူ့ရဲ့အာဏာကိုစုစည်းဖို့ခိုင်မာအောင်လုပ်ဖို့ပုပ်ကိုရေးအာဏာပေါ့။ဒါအထင်ရှားလုပ်နေတယ်ဆိုတဲ့လက္ခဏာကိုကျွန်တော်တို့တွေ့ရပါတယ်။ဒါမကောင်းပါဘူး။ဘာကြောင့်လဲဆိုတော့ဒါဒီခုနကန္ဒီစာကန္ဒီစည်းဝေးမှာခင်တန်းထုံးပြောသွားတယ်လို့ပဲရုပ်သေးတက်ကပိုက်ဆောင်တက်ဖြစ်အောင်ပြောင်းနေတဲ့အတွေ့လက္ခဏာရှိပါတယ်။ဒါကြောင့်မလို့နော်ကျွန်တော်အနေနဲ့ကတော့အကုန်လုံးအေးရအေးချောင်းဒေါအောင်ဆန်းစုကြည်တို့ကိုပြန်လွတ်ပေးလိုက်ပြီးတော့ညှိနှိုင်းရွှေ့လို့ပါအကျဉ်းသားဖြစ်တဲ့ညှိနှိုင်းရွှေ့နေရင်တော့ကျွန်တော်ထင်တယ်ဒေါအောင်ဆန်းစုကြည်တို့ကလည်းလက်ခံရမှာမဟုတ်ပါဘူးနိုင်ငံတကာကလည်းတိုက်တွန်းထားတယ်လို့ညှိနှိုင်းရွှေ့နေတဲ့နည်းနဲ့အဖြေရှာဖို့ပြောထားပါတယ်ဒါပေမဲ့ Edilo Ninan Sunyama, Lulato, Padi, Lulato, Gonzon, Lulato, Lude, Chine, Ninan Sunyam, you were Tiarame, Achenda, Achine, Ninan Sunyam, you Lakalu, Tangaya, Yalim, and Matinu, Eraso, and Shigo, Yoshimani, Yalim, and Lugano Tene.
And you were not a Nengagay, a Kangana, to be a deal near regional Bono, the ASEANU, a Kanganaga, Blumia's Pilan, Nelly.
A Kutadiro, Kula Damga, Dremujo, Sagaya, Kula Tamaga, the Kuloma. လူရင်းကောင်စီအဆုံးဖြတ်ချက်အတိုင်းပါလာအောင်နော်မြန်မာနိုင်ငံမှာအာဏာသိမ်းတာကိုလက်မခံဘူးပါလာအောင်ကုလသမဂ္ဂတွေ့မှုချုပ်ကလုံနေတယ်လို့ရေပူရအဖြစ်သူကလည်းပြောထားတာတွေ့ရပါတယ်အသေးစိတ်ပါလေလုံနေတယ်လို့ကျွန်တော်တို့သိပါဘူးဒီကတဲ့ကြီးညာချက်မှာနော်တရုတ်ရုရှားပါလာတယ်အဲ့ဒါကလည်းဒီမိုကရေစီအရွေးအစီကိုသွားဖို့တိုက်တွန်းထားပါတယ်အဲ့ဒီချိန်မှာ အနာသိမ်းအောင်ရှုတ်ချတယ်ဆိုတဲ့အတုံးလုံးကိုလည်းရှောင်ထားတာကျွန်တော်တို့သတိထားမိပါတယ်အဲ့တော့ခုနဒီမိုကရေစီကိုရွေးဖို့ဆိုရင်ရှိစေတိဆောက်ထားပြီးဒါတွေအပြင်လက်ရှိဖြစ်ပေါ်လာတဲ့နော်မဲနဲ့ပတ်သက်တဲ့မယုံကြည်မှုတွေအပြင်မယုံကြည်မှုဆိုတာဒါတက်တက်လောက်ကြံတယ်လို့ပြည်သူလူထုကြီးကယုံကြည်ကြတာကိုလည်းတွေ့ရပါတယ်ဘယ်လိုပဲဖြစ်စေနော်လူနည်းစုပဲဖြစ်စေတန့်ကပဲဖြစ်စေ ပြောလာတဲ့အတွက်ကြောင့်ဒီလောက်ထိကြီးကျယ်တဲ့ဟာဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ပြီးကြလွတ်လတ်တော့ခွင့်နေတော့ကျွန်တော်တို့ဒါကြည်တော့ကြီးစေချင်ပါတယ်။ဒီပြိုင်ထဲမှာပဲဒါကစနစ်နဲ့ပတ်သက်နေပါတယ်။ဘာကြောင့်လဲဆိုတော့ UEC မှာကစင်းရှိတာမဟုတ်ပါဘူး၊ထွေးဦးမှာစင်းရှိတာပါ။ပြီးရင်ကျွန်တော်တို့လာဝကမှာစင်းရှိတာပါ။ဒီ ကျွန်တော်တို့ပြီးခဲ့တဲ့အစိုးရလက်ထက်သမ္မတရုံးဝင်ကြီးတွေပတ်သိမ်းကိုသွားတဲ့အခါမှာတတိချာချာကိုဒီစီးရင်တွေကလွဲနေတယ်ခင်ဗျားတို့ကောက်ရမှာကမြေပြင်အနေထားနဲ့ကြော်ညီတဲ့စီးရင်တွေကိုကောက်ရမှာပါလို့ပြောခဲ့တယ်ပြီးတော့ကျွန်တော်တို့ရဲ့မူဝါဒစဉ်းစားပုံတွေမှာလည်းစီးရင်ဆရာကိုအခြေခံပြီးစဉ်းစားတာအင်မတန်နည်းတဲ့ပဲကြောင့်မို့လို့အောက်ခြေကလည်းစီးရင်ဆိုရင်အလေးထားတာနည်းပါတယ်ဒါက 动物园 institutional analysis 都表的，不管是三亚、建通三亚，喏，白家东大木的、罗浦的、罗瓦的，喏，大家木比较罗拉的边疆线，拍的拍的，东大线而且偏线路来压的，喏，古拉达木家嘞，大屋古尼白罗家嘞，那边古拉达木家哈，啊，就是我上嘞，可能你南京皮肤多嘞，下文白罗下来，大边嘞，大木罗啊。宋家街的苦劳，看看妈妈吃苦路的，我都是家里的吃苦越美。干的嘛，我就一生最悲哀的路，喏，人家一把地地，对，那这些也无所谓。宋家街搞到西部路的，好远，爸妈比白马越马马虎，地当地啊，没穿来路去呢。哎，
就那老小的苦没见那个，没那天，地路都马里，所以要问他你不？阿龙龙神部，现在是个，现在是年半吧？那公民公内个你比如带动来点西瓜嘞，比如我们说推的北国乌地里的你他们吧，他说哎那个来对家来了，这个皮拉奈了，就说怎么在面对起嘛嘞？
就那路路来个秘密国三十步路吧嘞，喏，南安个阿罗，古拉他们阿罗龙马巴贝路阿古路米亚吧，南安个个他看嘞半步嘞说了，摘到吧，摘到个切到好吧。路来路来，过车道内过，过站内的了，小亚妹啊，亲你吧。来这个三大木路嘞，车道的蓝小铺路吧嘞，第六边啊，出来这边行吗？为哪里个嘞？八步庙的路吧嘞。
这个要来西密码那眼一千年不得了，密码一里拉都在这毛单股石头明明给他去把嘞，怎么样？这能当业务吧？
ရှင်နေဖြစ်ပါစေတော်ရရှင်ရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger အစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေကိုမြန်မာတခြင်းတွေတစ်ပုံနဲ့လည်းဖြောပြပေးတော့မှာဖြစ်ပါရဲ့နော်ဒီနေ့တော့ပထမဦးဆုံးမှတ်သားစရာဖြစ်တဲ့အလေးလေးပေးတဲ့မှတ်ချက်စကားလေးတစ်ခုနဲ့စာချင်ပါတယ်မြန်မ မြန်မာနိုင်ငံမှာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တရားဝင်ရွေးကောက်ခံအမတ်တွေကွာထိန်းသိမ်းထားတဲ့စစ်အာဏာသိမ်းမှုကိုလူလူကဆန့်ကျင်ကြတာပါဒီကနေ့တနင်္ဂနွေနေ့မှာလည်းရန်ကုန်မြို့နယ်တခြားမြို့တွေအတီးတီးမှာလူလူတွေခြေတက်ပြီးတော့ဆန္ဒပြတာတွေ့ရပါတယ်နော်ဒီမှာကျမတို့ Facebook စာမျက်နှာမှာဒီလူလူခြေတက်ဆန္ဒပြပွဲတပ်ပုံတွေတင်ထားပေးတဲ့ post အောက်မှာလာရေးသွားတာကတော့အခုလူတွေအားလုံးလမဝတ်ထဆန္ဒပြကြပါလေဒီမှာကိုကကိုဗစ်ဖြစ်နေတဲ့ထင်အိမ်မှာနေပြီးတော့ပဲဆန့်ကျင်ပါလေဘလို့အခက်နဲ့နေမကောင်းဖြစ်တဲ့သူမများအောင်ကူညီပါတိုက်ပွဲကဘလောက်ကြာမယ်မသိဒါကြောင့်မို့ရက်ခွက်အလိုက်ညဘက်လိုအပ်ရင်ထွက်နိုင်အောင်လေကိုဒေတာမှာညဘက်ရဲစစ်တဲ့လှုပ်ရှားမှုကိုပတ်ဝန်းကျင်ကိုအချိန်မီသတိပေးနိုင်အောင်ညတိုင်းခွဲပြီးတော့ညသမားတွေနေခင်းဘက်မှာနားပါညဘက်ပူသတိထားပါတကယ်လဲအကျန်းဖက်တာမျိုးမဟုတ်ဖက်နဲ့အကျန်းဖက်ဖို့ပြောတဲ့သူဟာသူတို့လူပါတဲ့သတိထားပါဆိုတော့သတိပေးလာပါတယ်ရှင်ဟုတ်ပါတယ်ဒီမှာနေထားလို့မရတာကတစ်ကမ္ဘာလုံးကိုနှိပ်စက်နေတဲ့ကိုဗစ်ကူးစက်ကပ်ပြီးရောဂါကြီးပဲဖြစ်ပါတယ်ဒီကျမကြီးအနေကဘလို့အချိန်မျိုးကိုမှနားလေတက်ညာပေးမှမဟုတ်လို့အထုသတိထားရမယ်ဆိုတာမှန်ပါတယ်သတိမမေ့စေချင်ပါဘူးဆန်ဝင်ဆွေး Facebook account ပိုင်းရှင်ကတော့ချိနဲ့မျက်ရည်လဲမိပါတယ်အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေနေ့စဉ်နေ့ညအိပ်မရပါအာမန်ပါတဲ့ရွေးကြော်တဲ့နေ့ကြောင့်စိတ်သိမ်းထားမိပါတယ်လက်နဲ့ကင်ပြည်သူရဲနဲ့တက်မတော်လေပြည်သူဆန္ဒကြပါစေပြည်သူများပေါက်ဖွားသူများပြည်သူကိုမြစ်တာထားဘေးမပြူပါနဲ့ခင်ဗျာတဲ့ဒါက Facebook အကောင့်ပိုင်ရှင်ဆန်လွင်ရေးသွားတာပါသူပြောလို့တက်မတော်နဲ့ပြည်သူရဲပြည်သူဆန္ဒကြပါစေဘေးမပြူပါနဲ့တဲ့ဒီချိန်မှာပဲကျွန်မဒီအစီအစဉ်အတွက်အတန်းသွင်းနေတယ်ကျမတို့ American ပြည်အောင်စုမှာတင်းငွေရေမနဲ့အစောပိုင်းမြန်မာနိုင်ငံမှာဆွေးနွေးတော့နေ့လည်2နာရီလောက်ဖြစ်ပါတယ်။အဲ့ဒီအချိန်မှာမြန်မာပြည်ကသတင်းဌာနတစ်ခုကသတင်းတပုတ်ဖတ်ရတယ်လို့ video file နဲ့ကြည့်ရပါတယ်။ဒါကတော့ KNP နဲ့မြောက်ပြည်မြို့နယ်မှာနေ့လည်12နာရီခွဲကဒီဆေးအာဏာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြတော့မော်လဲတနားခွဲလောက်မှာတနက်ဖောက်ပြီးတော့လူစုခွဲခဲ့တဲ့ KIC သတင်းဌာနမှာဖော်ပြထားတာဖြစ်ပါတယ်။အဲ့ဒီထဲမှာဒီဆန္ဒပြပွဲကိုဦးဆောင်သူနဲ့ဒီလူတချို့ကိုဖမ်းသွားတယ်လို့လည်းဖော်ပြထားပါတယ်။ဖမ်းမဖမ်းဆိုတာတော့ကျွန်မဗီဒီယိုမှာမတွေ့ရဘဲနဲ့သိကြတာကတော့လူစုခွဲတဲ့ဗီဒီယိုကတော့ online ပေါ်မှာပြန့်နှံ့နေပါရဲ့နော်။ဆန္ဒပြပွဲတွေငင်းငင်းငင်းငင်းနဲ့ပြီးဆုံးနိုင်ပါစေလို့ဆန္ဒပြုမိပါတယ်။ရန်ကုန်လူစုရဲ့ Facebook အကောင့်ပိုင်ရှင်ကလည်းလုံးလုံးရရတေးကြတာတခုပြောပါမယ်။ဘယ်နာကစစ်တပ်ကထောက်ခံနေ။ဘယ်ရာထူးရှိစစ်ဗိုလ်ကြီးကနှုတ်ထွက်တယ်။တာဝအထွက်ပြေးတယ်။ကုလသမဂ္ဂဘာတွေဆုံးဖြတ်တယ်။ဘယ်နိုင်ငံကထောက်ခံနေကန့်ကွက်တယ်။ဒီလိုသတင်းတွေကိုဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေအထူးဂရုမစိုက်ပါနဲ့တဲ့။ကိုလုံးတဲ့လုံရမယ့်အလို့ကိုဆက်လုပ်ပါ။အားလုံးပူးပေါင်းပြီးတော့အထူးသဖြင့်ဝန်ထမ်းတွေ Civil Disobedience လို့ခေါ်တဲ့တပိုင်းတပိုင်းဆန္ဒထုတ်ဖော်တာမျိုးလုပ်ကြပါ။တမုံတီးကြပါလို့ပြောလာပါတယ်။အခုလိုအခြေအနေမျိုးမှာကျမတို့ဒီ VA စာမျက်နှာရဲ့သတင်းတွေအောက်မှာလည်းဒီလိုမျိုးတွေပဲတယောက်နဲ့တယောက်သတိပေးတာတွေနောက်ပြီးလှုံ့ဆော်တာတွေရေးလာကြတာတွေ့ရပါရဲ့နော်။အောင်သူဆိုရတော်ရရှင်ကတော့အာနာရှင်အောက်မှာတိုင်းပြည်နောက်ပြန်ဆွေးရင်အမောင်ခေရဲ့နိုင်ကြရဲ့ပညာရေးစတဲ့အောက်မှာကြီးပြင်းလာခဲ့ပြီးရပါပြီတဲ့။လူမှုရေးစီးပွားရေးလည်းပဝန်းကျင်နိုင်ငံတွေကြားမှာနောက်ောက်ကျခဲ့ရပါရဲ့။နောက်အနာဂတ်ကလေးတွေကိုဒီအမွေကျိုးထပ်ပြီးမပေးစေချင်ပါဘူး။ငင်းငင်းတာရပြီးဖွင့်ပြိုးတိုးတက်မဲ့အတိုင်းပြည်ဖြစ်အနာကမှမြင်ချင်ပါတယ်အခုလည်းပြည်သူရဲ့သဘောထားအမှန်တိုင်းကိုမျက်ဝါးထင်ထင်မြင်နေရပါပြီလောဘအာဏာမဲ့နေသူတို့ကိုဖယ်လိုက်ရုံနဲ့အတိုင်းပြည်ရဲ့အနာဂတ်ကြီးအတော်လှပသွားပါလိမ့်မယ်ပြည်သူပဲရက်တည်မဲ့တက်မတော်ခေါင်းဆောင်တွေကိုလည်းပြည်သူတွေလူလားပါတယ်ပြည်သူအတွက်တက်မတော်ဖြစ်စေချင်ပါတယ်အောင်သူဆိုတဲ့သောရရှင်ရေးလာတာပါဒီတော့ရှင်ကဒီအမောင်ခေရဲ့နိုင်ကြတဲ့ပညာရေးစနစ်အောင်မှာကြီးပြင်းလာရဲလို့ရေးလာလို့ဒီမှာခုနတော့ကပဲအင်တာနက်ပေါ်မှာဖတ်ရတဲ့ post လေးတစ်ခုကိုအမှတ်ရမိသွားပါရဲ့နော် Facebook ပေါ်မှာသူများရေးတင်ထားတဲ့ post လေးပါတူတူလေးရေးထားပေမဲ့လည်းစကလုံးလေးတွေမှတ်မှတ်တည်ရှိလို့မျှဝေချင်ပါတယ်ဒီ post မှာတော့ကျွန်တော်တို့ညံ့ငယ်တော့သူတို့ခံရတာပေါ့သူတို့တွေမညံ့အောင်စ조사နေကြတယ်အောင်မြင်ပါစေတဲ့ကျွန်မဒီစာတူတူလေးကိုဖတ်ပြီးတော့တော်တော်လေးအတွေ့များသွားခဲ့ရပါရဲ့နော်သူလိုဘယ်နှယောက်လောက်များဆူတောင်းနေမလဲလို့တွေးမိပါတယ်ဒါနဲ့ဒီလိုမျိုးမြန်မာနိုင်ငံကဖြစ်ရတဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုကပါတီကြီးနှစ်ရက်လုံးရဲ့ထိတ်တန့်အထက်လွှတ်တော်အမတ်တွေကမြန်မာနိုင်ငံစစ်တပ်အာဏာသိမ်းမှုအဆုံးသတ်ဖို့တောင်းဆိုသွားပါတယ် မြန်မာနိုင်ငံမှာတိုင်းဆောင်မခင်တဲ့ဒီမိုကရေစီအခုပြောင်းကာလာတင်းကျင်ရေးအတွက်အရေးပါတဲ့ခြေလှမ်းတွေစဖို့လဲတမရတဲ့ဂျိုးဘိုင်ဒန်အစိုးရအဖွဲ့ကတိုက်တွန်းသွားတာပါဒီနေ့လည်းမှာပဲကုလသမဂ္ဂကလည်းငြိမ်းချမ်းစွာဆန္ဒပြမှုတွေကိုအရေးမယူဖို့တိုက်တွန်းပါတယ်ဆိုပြီးပြောလာတာပါမြန်မာစစ်ဘက်နဲ့ရဲတပ်ဖွဲ့အနေနဲ့ငြိမ်းချမ်းစွာစုဝေးခွင့်ကိုအပြည့်အဝလေးစားလိုက်နာပြီးတော့ဆန္ဒပြသူတွေကိုအရေးမယူဖို့ကုလသမဂ္ဂကတောင်းဆိုပါတယ်နိုင်ငံကအတိုင်းဝိုင်းနေနေလဲအခုချိန်မှာမြန်မာလူတွေနဲ့အတူရက်တည်ဖို့မြန်မာနိုင်ငံကမခိုင်မသေးတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးဖြစ်ထွန်းတိုးတက်မှုတွေပြိုကျမသွားအောင်ဝိုင်းဝန်းလှုံ့ဆော်ကြဖို့နှိုးဆော်သွားခဲ့ပါတယ်။ဒီလိုသတင်းတွေအောက်မှာရေးလာတဲ့သတင်းရှင်တွေကတော့စုမသားဆိုတဲ့သတင်းရှင်ကတောင်းဆိုမနေပါနဲ့။အင်တာနက်ဖြတ်ခံထားရတာဘယ်လိုလုပ်ပေးနိုင်မလဲပြောပါတဲ့။ဟုတ်ကဲ့။ဒါနဲ့အင်တာနက်ဖြတ်ခံထားရတယ်ဆိုလို့ဒီအချိန်မြန်မာနိုင်ငံအခုဆိုရင်တော့ညနေ3နာရီလောက်ပေါ့နော်ဒီအချိန်မှာတော့ဒီမကြခင်ကပဲအင်တာနက်လိုင်းတွေဆက်ပြောရပြီဆိုပြီးတော့တို့ရုံကဒီကိုစီသူတို့ကိုမိုးစောတို့သတင်းတို့ဆက်သွဲလာပါတယ်ရှင်နောက်ထပ်သောရစီအွန်လိုင်းထုံးကတော့တောင်းဆိုလို့မရပါဘူးအမေရိကန်ဒီလိုတောင်းဆိုနေမြန်မာပြည်သူစစ်ကြုံဘွားမှာ230နေရပါမယ်လင်းတင်စစ်တမောကြီးလွှတ်လိုက်ပြီးတော့စစ်ဗိုလ်ချုပ်ကြီးတွေနေတဲ့နေရာစီအရောက်လာခဲ့ပါတယ်ဒါကတော့သွားရှင်အောင်နိုင်ထွန်းရေးထားတာပါဒီမှာစိုးတန်းဆိုတဲ့သွားရှင်သူ့ကိုပြန်ရေးထားတာကတော့သူများကိုအားကိုးမနေပါနဲ့အကူရေး CTM လှုပ်ရှားမှုမှာအလုံးပါဝင်မှုလှုံ့ဆော်ပေးပါတယ်ဖြန်းသူတွင်းရင်ရွေးမှာပါတယ်သူပြောတဲ့ CTM ဆိုတာကတော့ဒီအကြမ်းမဖက်ပဲအရဲသားတွေကနေပြီးတော့ကိုနီကိုဟန်နဲ့ဆန္ဒထုတ်ဖော်တဲ့လှုပ်ရှားမှုကိုပြောတာဖြစ်ပါတယ်နော်ဒါထက်သွားရှင် M Gun Tan ဆိုတဲ့သွားရှင်ကလည်း
တောင်းဆိုမယ်တိုက်တွန်းမယ်ပြီးရင်စီးပွားရေးပိတ်ဆို့မယ်ဒီလောက်ပါပဲအာဏာရှင်စနစ်ကိုတကယ်မုန်းနေဆိုရင်ပြည်သူတွေကိုယ်တိုင်ကြောက်သွေးတွေဖောက်ထုတ်ပြရမှာပါပြည်သူတွေကိုယ်တိုင်မဆန့်ကျင်တော့စစ်ကြံဘဝထက်နေကြမှာပေါ့ CDM ကတကယ်ကောင်းတဲ့သပိတ်ပါဆိုရဝန်ထမ်းတွေမပါပဲဘယ်ဆိုရမှကြာရှည်မခံပါဘူးဒီတကာစစ်တပ်ကိုကြောက်ပြီးနေနေလိုက်ရင်တစ်သလုံးစစ်ဗိုလ်ချုပ်တွေဂုံသွေးဆုပ်တာခံရပါလိမ့်မယ
်နောက်တစ်ချက်ကတော့တောင်းဆိုတော့တောင်းဆိုပါနီးလန်းလေးဆက်ပါအောင်လားတဲ့
တကယ်တော့တောင်းဆိုမှုတွေရှိတော့ကောင်းပါတယ်။လက်တွေစစ်အာဏာဖြုတ်ချရေးထိတွေ့လောက်အောင်လက်တွေလိုအပ်နေပါပြီ။စစ်အာဏာဖြုတ်နိုင်ရေးအတွက်ဘလို့နီးလန်းတွေလှုပ်ရှားကြပါဦးမလဲ
။သူတွေဆိုတဲ့သောအချင်းကတော့ပြောပါတယ်။ကုလကအပြောပါပဲတဲ့။အလို့လိုလိုပါတွေကတည်ယုံတဲ့ရုရှားလက်တွေကဘာမှဖြစ်မလား။သူကတော့စိတ်ပြက်လက်ပြက်နဲ့ရေးလာတာပါ။ဝေယံဆိုးဆိုတဲ့သောအချင်းကတော့ဒီခေတ်မှာအာဏာတက်သိမ်းတာ88တုံးကလို့မျက်စိပိတ်နားပိတ်နေခဲ့တဲ့ခင်မဟုတ်ပါဘူးဆိုတာသူတို့သိဖို့တဲ့အစိုးဆုံးကတော့နိုင်ငံတော်အတိုင်းပင်ငယ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုဖမ်းအဲ့လို့ရကညံနေဆုံးလို့ရပါဂျာမီဆွဲတာတည်းဆိုပါရင်အာနာဆိုတာပြည်သူတွေစီကစဉ်သက်တာပါပြည်သူတွေအခုသွေးစည်းနေပါပြီပြည်သူအာနာပြည်သူလက်ထဲရောက်ပါမယ်ကျဝေယံဆိုးဆိုတဲ့သွားရှင်ရေးလာပါတယ်ဒီလိုမျိုးမြန်မာနိုင်ငံကဖြစ်နေတဲ့နောက်ဆုံးရအခြေအနေတွေကိုကျွန်တော်တို့ viewing မြန်မာပိုင်းကရရရသလိုတင်ဆက်ပေးနေတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တချို့ကတော့ကိုသိန်းစော်ထွန်းကအခုလိုသတင်းတွေတင်ပြရာကျေးဇူးတင်ပါတယ်။လူဝင်စနပြေးပါပါလေ။ရောဂါကပ်ပြီးကင်းဝေးပါစေတဲ့။ Cherry ကိုဆိုတဲ့သတင်းရှင်ကလည်း update news လေးတွေတင်ပေးလို့ကျေးဇူးတင်ပါတယ်။ပြည်ပရောက်မြန်မာတွေအတွက်ခင်ဗျားတို့ပဲအားကိုးစရာရှိရပါ။ထိကြမှန်ကန်တဲ့သတင်းလေးတွေတင်ပေးပါအောင်ခင်ဗျားတွေဟုတ်ကဲ့။အခုပြောသွားသလိုပဲကျမတို့အချိန်ကြီးအမျှဝိုင်းတော်သားတွေအလုံးလုံးနေကြပါရဲ့နော်ဒီတစ်ပတ်တော့ဒီမှာရင်ကျမတို့ရဲ့ပေးစာခဏကိုရက်ချင်ပါတယ်ရှင်တို့ရရှင်တွေကိုမြမတချင်းလေးနဲ့မေတ္တာလေးလက်ဆောင်ပေးချင်ပါတယ်ကျမတို့ဒီဝင်မြမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒီလက်ဆောင်ခန္ဓာမှာဒီတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ ဆက်ပြီးတော့တော်ရရှင်တွေကိုမေတ္တာတေးလက်ဆောင်တစ်ချင်းလေးတို့နဲ့ဖြောပြပေးကြပါလိမ့်ရှင်။ဆောင်းလိုက်ရေးဆက်တိဖွဲ့ပြီးတော့ကိုရိုင်းတီဆူထားတဲ့တစ္ဆာမော်ကွန်းဆိုတဲ့တစ်ချင်းလေးတစ်ချင်းတလေးဖြစ်ပါလိမ့်။နားဆင်ကြကြပါဦးနော်။ตาไปปุล่ะจ้ะได้วิวเมียนมาวายตระชินเนี่ยเวบันจําไปจ้ะริยินพ้นจ้ะริเนี่ยเตทะชินตองหลวาริกูตะนิงริเนี่ยญาบายเนี่ยตะนิงหลานี่มะเนปายเฉิงนี่มาเมียนมาพี่ก็ไปจ๋าเนี่ยอาชีพเนี่ยก็นี่ทุ่งล้วนตินเสร็จไปนี่บาริรีวิวก็นี่พายอยู่หน้าชินได้ในอภิวิวเมียนมาวาย Facebook สาญญนาก็นี่ปิ๊ดแล้วได้ย้ายหน้าชินได้มาริปิ๊ดทุบไปเก็บไปในอาชีพเนี่ยกูรีวิวเนี่ย Facebook ก็นี่ปิ๊ดได้ย้ายหน้าไม่ถองไล่อ่ะโหส่วนเนาะဒီရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ video ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ February 9ရက်တနင်္ဂနွေနေ့ညအတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မင်္ဂလာတက်လက်ပြောပါအောင်မယ်ရှင်။မြန်မာနိုင်ငံမှာအရသာအစိုးရစီကနေအုပ်ချုပ်ရေးအာဏာကိုတက်မတော်ကဝေးဦးစီးချုပ်ကသိမ်းယူအုပ်ချုပ်နေတာကိုမချေနှက်တဲ့ကန့်ကွက်ဆန္ဒပြပွဲတွေမြို့တော်တော်များများမှာဖြစ်ပေါ်နေပါတယ်။ရန်ကုန်မြို့မှာဒုတိယနေ့အဖြစ်လမ်းပေါ်ထွက်ချီတက်ဆန္ဒပြပွဲတွေမှာဆန္ဒပြသူသိန်းခန့်လောက်အထိရှိခဲ့ပါတယ်။ဒီကနေ့ရန်ကုန်ကဆန္ဒပြပွဲမှာအသက်အရွယ်မျိုးစုံလူဒန်းစားအလွှာပေါင်းစုံကចောင်းသားလူငယ်တွေနဲ့အဖွဲ့အစည်းအတီးတီးပါဝင်ခဲ့တယ်လို့ဆန္ဒပြရာလမ်းတစ်လျှောက်မှာလည်းတချို့ပြည်သူတွေကရေဘူးတွေအေးတွေနဲ့အစားအသောက်တွေကိုပေးဝေကြပါတယ်။ဒါအပြင်ကျန်းမာရေးအကူအညီလိုအပ်တဲ့သူတွေကိုပေးဖို့အတွက်ကျန်းမာရေးဝန်ထမ်းတချို့နဲ့လူနာကျင်ရှင်တချို့လည်းကူညီဖို့အသင့်ဆောင်ပေးခဲ့ကြပါတယ်။ရန်ကုန်မြို့ကချီတက်ဆန္ဒပြကြတဲ့နေရာတွေမှာရဲလုံခြုံရေးတွေကတားဆီးပြီးတော့လမ်းပိတ်ဆို့ထားတာတွေရှိပေမဲ့လည်းထိတ်တရင်ဆိုင်မှုမျိုးမဖြစ်ပေဆန္ဒပြပွဲတွေဟာငြင်းငြင်းချမ်းချမ်းပဲရှိခဲ့ပါတယ်။အခုလိုမျိုးရန်ကုန်အပြင်ပဲခူးမန္တလေးမုံရွာမကွေးတောင်ကြီးပေါင်းတယ်ဇီးကုန်းပသိမ်မြောင်းများစတဲ့မြို့ကြီးတွေအပါအဝင်နိုင်ငံအနှံ့ကမြို့တွေမှာလည်းစစ်တပ်အာဏာသိမ်းထားတာကိုဆန့်ကျင်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။နောက်ပြန် February 6ရက်တနင်္လာနေ့ကစပြီးတော့ဌာနဆောင်ကဝန်ထမ်းအားလုံးအလုံးမဆင်းမဲ့တပိတ်ပေါက်ပေးကြဖို့အတွက်68မျိုးဆက်ကောင်းဆောင်တွေရဲ့ငြိမ်းချမ်းရေးနဲ့ပွင့်လင်းလူပေါင်းကအခြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။ဆေးရနာတိတ်မှုကိုဌာနပေါင်းဆောင်ကဝန်ထမ်းတွေဆန့်ကျင်အားခံမှုတွေလုပ်နေတဲ့အပေါ်ဝမ်းသာကုန်ယူတယ်လို့ဒီနေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဝန်ထမ်းတွေအလုံးမဆင်းမဲ့ဆန့်ကျင်အားခံတာဟာအာဏာသိမ်းထားသူတွေကိုကောင်းကောင်းထိုးနှက်နိုင်တယ်ဆိုတာထင်ရှားတာကြောင့်နောက်ပြန် February 6ရက်တနင်္လာနေ့ကစပြီးတော့ဌာနဆောင်ကဝန်ထမ်းအားလုံးအလုံးမဆင်းမဲ့တတိပိတ်မှောက်ကြဖို့ပန်ကြားတယ်လို့68ခေါင်းဆောင်တွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီပြည်တော်မှာတော့သမ္မတဦးမြင့်တဲ့နိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်တို့ဆက်လက်ဖမ်းဆီးခံထားရဆဲဖြစ်ပါတယ်။ February 9ရက်တနင်္ဂနွေနေ့ညအတွက် VOA မြန်မာပိုင်းအစီအစဉ်တွေကို9:00ကနေ10:00အထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါရဲ့ရှင်။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆူမြန်ပါပါရှင်။
This program has come to you from the Voice of America, Washington.